Welcome to the Voice of America in Burmese.
တော်တော်ရှင်များသားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါစေဗျာ VOA American တိုင်းရဲ့2024ခုနှစ် April 4ရက်တောက်ကြမနက်ခင်းရေဒီယိုရုပ်သံအစီအစဉ်လေးကို American ပြည်အောင်စု Washington DC မြို့တော်ကနေ flight meter 3249 flight meter 190ပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6:00နာရီ connect တိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာကျွန်တော်ညီညာရေးပါအခုမနက်ခင်းအစီအစဉ်လေးကိုတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
အစ္စရေးအနေနဲ့အရသားတွေကိုဘယ်လိုအခအခွဲပေးမလဲဆိုတာမူတည်ပြီးအစ္စရေးစစ်ကိုဆက်လက်ထောက်ခံမှုပေးသွားမှာဖြစ်တယ်လို့အမေရိကန်သမ္မတကအစ္စရေးဝန်ကြီးချုပ်ကိုပြောခဲ့ပါတယ်မြန်မာစစ်ကောင်စီကိုလျင်စီတင်သွင်းမှုမလုပ်ဖို့တိုက်တွန်းတဲ့ဆုံးဖြတ်ချက်ကိုကုလလူအခွင့်ရေးကောင်စီမှဆုံးဖြတ်ခဲ့ပါတယ်တရုတ်မြန်မာနယ်စပ်တလျှောက်မှာတရုတ်စစ်တပ်ကလုံခြုံရေးအဆင့်တိုးမြှင့်တက်မှတ်ထားပါတယ်
အဲ့ဒီလိုနောက်ဆုံးရသတင်းတွေအပြင်ကုလသမဂ္ဂလူမျိုးရေးကောင်စီမှမြမအရေးတကယ်ဖွင့်ဆွေးနွေးခဲ့တာပေါ့သုံးသက်ချက်ကိုလည်းနောက်ပိုင်းမှာကြားဖို့ရှိပါတယ်ဗျ။ဒါအပြင်နိုင်ငံတကာသတင်းဆောင်မတွေကိုလည်းတင်ဆက်ပေးပါမယ်။နောက်ပိုင်းမှာတော့ဦးအောင်ခေရဲ့မြမအရေးသုံးသက်ချက်၊ကျမရဲ့အစီအစဉ်နဲ့တိုင်းရင်းသတင်းလှော်တွေကိုလည်းတင်ဆက်ပေးပါမယ်ညာ။အခုအရင်ဆုံးတော့ဒီကနေ့မနက်ထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်ကပြောပြပေးပါအောင်ညာ။
ဣသရေလအမေရိကန်ကဆက်လက်ပံ့ပိုးမှုဟာဂါဇာစစ်ပွဲမှာပါလက်စတိုင်းရဲသားတွေနဲ့ဂါဇာဒေသခံတွေအစာအသောက်ရရှိအောင်လုပ်ပေးနေတဲ့စာနာမှုအကူအညီပေးနေသူတွေကိုဣသရေလဘက်ကနေဘလောက်ထိအကာအကွယ်ပေးနိုင်တယ်လဲဆိုတဲ့အပေါ်မူတည်နေလိမ့်မယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဣသရေလဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကိုကြားစာပရင်းနေမှာပြောကြားလိုက်ပါတယ်ဂါဇာမှာနိုင်ငံကအကူအညီပေးရေးလှူတာ9ဦးဣသရေလတပ်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းသေဆုံးခဲ့ရတာနဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်ကဒီလိုလူသားချင်းစာနာမှုကူညီသူတွေကိုပြစ်ခတ်မိတာနဲ့အဲ့ဒီကအခြေအနေတွေဟာလက်ခံနိုင်စရာမရှိကြောင်းဣသရေလဝန်ကြီးချုပ်ကိုဖုန်းနဲ့ပြောကြားခဲ့တယ်လို့သမ္မတအင်ဗျူရောကထုတ်ပြန်ပါတယ်။ဒါအပြင်6လတည်းဝင်လာနေပြီဖြစ်တဲ့ဂါဇာစစ်ပွဲအများဆုံးအပြစ်ရပ်ပြီးအရသားတွေအကာအကွယ်ပေးရေးအတွက်ခြေလမ်းသစ်စတင်ဖို့တောင်းဆိုခဲ့တယ်လို့လည်းဆိုပါတယ်။ခေါင်းဆောင်ဦးရဲ့နိုင်ဝဲကြာဖုန်းဆက်သွယ်ပြောဆိုမှုအတွင်သမ္မတဘိုင်ဒန်ကလူသားချင်းစာနာမှုကူညီပေးနေသူတွေဘေးကင်းဖို့ရသားတွေထိခိုက်မှုမရှိစေဖို့တိကျပြီးပြသခံပါတဲ့ကြေညာချက်တရက်ထုတ်ပြန်ပေးဖို့ကိုလည်းတောင်းဆိုခဲ့ကြောင်းပြောပါရယ်။ဒါပြင်ဣသရေလဘက်ကနေဓာရီကိုချက်ချင်းလုံမလုံဆန်းစစ်ပြီးတော့အမေရိကန်ကဣသရေလဆိုင်ရာသူ့ရဲ့မူဝါဒကိုဆုံးဖြတ်သွားမှာဖြစ်ကြောင်းသမ္မတအင်ဗျူရောကသတင်းထုတ်ပြန်ခဲ့ပါရယ်။မတ်လကမော်စကိုကာပွဲရုံအတိုက်ခိုက်ခံရမှုနဲ့ဆက်နွယ်ပြီးတန်တရားရှိသူနောက်ထပ်3ဦးကိုဖမ်းဆီးလိုက်တယ်လို့ရုရှားထောက်လှမ်းရေး FSB ကကြားသာပရင်းနေမှာပြောပါရယ်။လူ140ကျော်တည်ဆုံပြီးအဆောက်အုံတွေမီးလောင်ခဲ့ရတဲ့ Crocus မြို့တော်ခမကကာပွဲရုံကိုသလန်သမားတွေစီးနှင်းတိုက်ခိုက်မှုအတွက် IS သွေးကြအဖွဲ့ကသူတို့ရဲ့လက်ချက်လို့ကြေညာခဲ့ပါတယ်ဒါပေမဲ့ရုရှားအစိုးရကတော့ဒီတိုက်ခိုက်မှုကိုယူကရိန်းနဲ့အနောက်နိုင်ငံတွေကလှုပ်ဆောင်တယ်လို့ဆိုဆွဲနေတာပါဒီတိုက်ခိုက်မှုအတွက်ငွေကြေးထောက်ပံ့မှုနဲ့လူသူစုဆောင်းမှုမှာတာဝန်ရှိသူ3ဦးကိုမော်စကိုယူရန်မြို့နဲ့ Ons မြို့တွေမှာဖမ်းမိခဲ့တာလို့ FSB ကပြောပါတယ်ဖမ်းမိသူတွေက2ဦးဟာလက်နက်နဲ့တိုက်ခိုက်ရေးမှာတုံးတဲ့ယင်တွေဝယ်ဖို့ငွေလွှဲပြောင်းပေးခဲ့တာဖြစ်ပြီး2ဦးကတော့တိုက်ခိုက်သမားရှာပေးတာနဲ့ငွေကြေးထောက်ပံ့တာကြောင့်ဖမ်းခဲ့ရတာလို့ထောက်လန်းရေးအဖွဲ့ကြေညာချက်မှာဖော်ပြပါတယ်။အဲ့ဒီတက2ဦးကနိုင်ငံသားတွေဖြစ်ပြီး2ဦးကတော့ရုရှားနိုင်ငံသားလို့ဆိုပါတယ်။ဒီတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတာဂျီကစ္စတန်နိုင်ငံသားတွေဖြစ်တဲ့တနတ်သမား4ဦးအပါအဝင်ဖမ်းထားသူတရာဇင်လောက်ရှိကြောင်းလည်းဖော်ပြထားပါတယ်ဒီချိန်ထဲမှာပဲယူကရိန်းအရှေ့ပိုင်းကကာကစ်မြို့မှာရုရှားတပ်တွေရဲ့ drone နဲ့တိုက်ခိုက်မှုကြောင့်4ဦးထက်မနည်းသေဆုံးပြီး10ဦးဒဏ်ရာရရှိခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်မြောက်အတ္တလန္တိစစ်စာချုပ်အဖွဲ့ NATO တည်ထောင်တာ85နှစ်ပြည့်တဲ့နှစ်ပတ်လည်နေ့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြိုဆိုလိုက်ပါတယ်ဒီ NATO နှစ်ပတ်လည်အစည်းအဝေးကိုအဖွဲ့ဝင်သစ်ဖြစ်တဲ့ Sweden ကပထမဆုံးအကြိမ်တက်ရောက်ခဲ့သလိုယူကရိန်းကလည်းလာမယ့်ဇူလိုင်လရဲ့ Washington DC မှာကျင်းပမဲ့ NATO ထိပ်သီးအစည်းအဝေးမှာသူတို့ကိုဖိတ်ကြားလိမ့်မယ်လို့ပြောလင်းနေတာပါသမ္မတဘိုင်ဒန်ကအခုမှအဖွဲ့ဝင်သစ်ဖြစ်လာတဲ့ Finland နဲ့ Norway နိုင်ငံတွေကိုကြိုဆိုကြောင်းနဲ့ NATO ရဲ့အခုလိုတိုးတက်မှုတွေကိုကာကွယ်ပြီးပိုတိုးတက်အောင်လှုပ်ဆောင်ရမှာဖြစ်ကြောင်းကြေညာချက်မှာထုတ်ပြန်ပါတယ်ဒီအဖွဲ့ဟာကမ္ဘာသမိုင်းမှာအကြီးမားဆုံးမဟာမိတ်အဖွဲ့ဖြစ်ကြောင်းနဲ့ဒါလှုပ်လှမ်းမှုအတွက်ရည်တည်ဖို့ရန်လိုမှုကိုတွန်းလှန်ဖို့အမေရိကန်နဲ့မဟာမိတ်နိုင်ငံတွေအတူဆုံးဖြတ်ပြီးဒါကိုမျိုးဆက်တစ်ခုပြီးတစ်ခုဆက်လက်လုံဆောင်လာတာလို့လည်းဆိုပါရဲနေတိုးအဖွဲ့ကအလေးမြတ်ထားတဲ့ဂရီကူကိုအမေရိကန်ကအမြဲတစေဆောင်ထင်းမှဖြစ်ပြီးအဖွဲ့ဝင်32နိုင်ငံတွေကဘယ်နိုင်ငံမှမဆိုအတိုက်ခိုက်ခံရရင်အမေရိကန်ကအကာအကွယ်ပေးသွားမှာဖြစ်ကြောင်းလည်းပြောပါရဲ သမရာဟွန်ဒိုနယ်ထရန့်ကတော့အဖွဲ့ဝင်နိုင်ငံအများပြားပါတဲ့နေတိုးကတတ်မှတ်ထားတဲ့ကာကွယ်အသုံးစရန်ပုံငွေပြည့်မီအောင်မထည့်ဘူးလို့မကြာခဏဝေဖန်ခဲ့ပါဖြစ်ပါတယ
်။ View American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24kHz 12.13 MHz ဟိုင်းဒိုမီတာ 40 kHz 8.13 MHz ဟိုင်းဒိုမီတာ 58 kHz 98.9 MHz နဲ့လိုင်းလက်မီတာ190 kHz 15.9 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မြန်မာပြည်ရဲ့တောက်ကြနေမနေ့ခင်နောက်ဆုံးရသတင်းတွေကိုတင်ဆက်နေပါတယ်။မြန်မာနိုင်ငံမှာ2024ခုနှစ်အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီ 18.6 တန်းလိုအပ်နေလို့ခံမှန်းထားကြောင်းကြာသပတေးနေ့ကျင်းပတဲ့လူညုံရေးကောင်စီမြမရေးတခုပွင့်ဆွေးနွေးပွဲမှာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကပြောကြားလိုက်ပါတယ်ဒီပမာဏဟာ2022ခုဖေဖော်ဝါရီလနောက်ပိုင်းကိုးစားတိုးလာတာပါ UNOCHA ညွှန်ကြားမှုလီဇာဒေါက်တန်ရဲ့လူညုံရေးကောင်စီကိုတင်သွင်းချက်ထဲမှာမြန်မာနိုင်ငံရဲ့လူဦးရေ25ရာခိုင်နှုန်းဖြစ်တဲ့73သန်းနီးပါးဟာစာနာရေးခါမလုံလောက်မှုဒဏ်ကိုခံနေရကြောင်းလည်းပြောပါတယ်အထူးသဖြင့်ကလေးတွေနဲ့ကိုဝန်ဆောင်မျိုးသမီးတွေမှာအာဟာရချို့တဲ့မှုဖြစ်နိုင်ခြေပိုများလာနေတယ်လို့ဆိုပါရယ်ဒါအပြင်ရခိုင်ပြည်နယ်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်တော် AA တို့ကြားတိုက်ပွဲတွေဟာအရင်ကမကြုံဘူးခဲ့တဲ့အတိုင်းအတာနဲ့အကြမ်းဖက်မှုတွေဖြစ်နေတယ်လို့လဲကုလလက်ထောက်အတွင်းမှုချုပ်မိုဟာမက်ခါလီကလူညွန့်ကြီးကောင်စီကိုပြောကြပါရယ်ဒီအခြေအနေမှာနိုင်ငံတကာအဝန်အတိုင်ဝန်ရဲ့စူပေါင်းပံ့ပိုးမှုကအရေးကြီးတယ်လို့သူကတောင်းဆိုလိုက်ပါတယ်ဒါအပြင်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေဟာ2023နိုဝင်ဘာကနေ2024မတ်လဇန်အတွင်း5ဆတိုးမြင့်လာပြီးအကျဉ်းရေး600နီးပါးရှိကြောင်းအဲ့ဒီတဲက34ရာခိုင်နှုန်းကအရသားတွေကိုထိခိုက်ခဲ့ကြောင်းထောက်ပြကမြန်မာစစ်တပ်ပေါ်လက်နက်နဲ့လေယာဉ်စီးပိတ်ပင်ရေးကိုလုံရင်းကောင်စီကိုထပ်မံသတိပေးတိုက်တွန်းခဲ့ပါတယ်။ကိုပြည်သူတွေအပေါ်မှာကိုပြန်ပြီးတော့အကြမ်းဖက်နေတဲ့မြန်မာနဲ့အီရန်အစိုးရတွေအပေါ်ဖိအားပေးဖို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကကြာသပတေးနေ့မှာသဘောတူညီမှုရရှိခဲ့ပါတယ်။လူ့အခွင့်အရေးချိုးဖောက်ဖို့ဒီစစ်ကောင်စီကဂျက်လီယင်တွေတုံးနေတယ်လို့ယုံကြည်ရင်လေယာဉ်စီးတင်ပို့တာတွေကိုမလုပ်ဖို့အဖွဲ့ဝင်48နိုင်ငံပါဝင်တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကတညီတညွတ်တဲ့သဘောတူကြတာဖြစ်ပါတယ်။ဒါ့အပြင်လက်နက်ခဲယမ်းပြီးကြောင်းနဲ့အခြားစစ်လက်နက်ပစ္စည်းတွေတရားမဝင်လွှဲပြောင်းပေးနေတာတွေရပ်ဆိုင်းကြဖို့ကိုလည်းတိုက်တွန်းထားတာတွေ့ရပါတယ်။စစ်ကောင်စီကိုလေယာဉ်စီးမတင်သွင်းဖို့ဒဏ်ခတ်အရေးယူနေတဲ့ကြားကပဲပို့ဆောင်မှုတွေရှိနေကြောင်းမနစ်တုန်းကဆိုရင် VNN ကနေတဆင့်မြန်မာကိုလေယာဉ်စီးတင်သွင်းမှုအနည်းဆုံး9ကြိမ်ရှိခဲ့တယ်လို့ Amnesty International လူ့အခွင့်အရေးအဖွဲ့ကြီးကပြောကြပါတယ်။လူ့အခွင့်အရေးကောင်စီအလဲကျတာဝန်ယူထားတဲ့နိုင်ငံဖြစ်တဲ့ VNN ကလည်းအခုကောင်စီရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့တာမရှိပါဘူးခင်ဗျာ။မြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်ပွားနေတဲ့စစ်ပွဲဟာတရုတ်မြန်မာနှစ်နိုင်ငံစလုံးရဲ့လုံခြုံရေးနဲ့တည်ငြိမ်မှုကိုတိတိတသာချင်းချောက်လာနေသလိုနှစ်ဖက်ဒေသခံတွေအတွက်လည်းအန္တရာယ်ရှိတယ်လို့တရုတ်ပြည်သူ့လွတ်မြောက်ရေးတပ် PLA ကပြောကြားလိုက်ပါတယ်။တရုတ်စစ်တပ် PLA ဟာဒီသတင်းပတ်ထဲမှာပဲမြန်မာနဲ့ကက်လေရဲ့ယူနန်ပြည်နယ်ထဲမှာကြီအစ်စ်တွေနဲ့စီးရီးလေးကျင့်နေတာပါ။ဒါဟာစစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့ဒုတိယအကြိမ်လေးကျင့်တာဖြစ်ပါတယ်။ PLA တပ်ကတရုတ်မြန်မာနယ်စပ်တလျှောက်လုံခြုံရေးကင်းလှည့်နေတယ်လို့ဒေသတွင်းသတိပေးချက်ကိုအမြင့်ဆုံးအဆင့်ထုတ်ပြန်ထားတာလည်းဖြစ်ပါတယ်။တကယ်လို့နိုင်ငံအချုပ်အခြာအာဏာနဲ့ပြည်သူတွေရဲ့လုံခြုံရေးကိုထိပါလာမယ်ဆိုရင်တင့်တော်တဲ့အရေးယူဆောင်ရွက်မှုတွေလုပ်သွားမှာဖြစ်ကြောင်း PLA သတင်းမှာဖော်ပြပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းစစ်တပ်ကိုတော်လှန်နေတဲ့ပြည်သူတွေနဲ့အတူအရင်ကတည်းကလက်နက်ကင်တိုက်ပွဲဝင်နေတဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေပူးပေါင်းပြီးစစ်ကောင်စီကိုတိုက်ခိုက်နေတာတွေပြင်းထန်လာသလိုနေဆက်တလျှောက်ဘင်းဆိုင်ပြုံးမှုတိုးလာတာကြောင့်တရုတ်ကနေဆက်လုံခြုံရေးအတွက်စိုးရိမ်ကြောင်းထပ်တလဲလဲပြောကြားထားတာဖြစ်ပါတယ်ဒါဟာလူညုံရင်အပြင်နေဆက်မတည်ငြိမ်မှုကြောင့်ကုံသွယ်ရေးကိုပါထိခိုက်လာနေတာအတွက်စိုးရိမ်တာကြောင့်လည်းဖြစ်တယ်လို့ PLA တပ်ကကြီအစ်စ်နဲ့ပထမဦးဆုံးကြိမ်စီးရီးလေ့ကျင့်မှုကတော့နိုဝင်ဘာလအထက်မှာပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
တောက်ကြမနဲ့ထိတ်တန့်သတင်းတွေကိုကိုညံဝဲအောင်ကချင်ညာပေးကြတာဖြစ်ပါတယ်ဗျာအခုတော့လုံညိုကြီးကောင်စီကမြမရေးသုံးသက်ချက်မေးမြန်းခန်းတစ်ခုနဲ့ဆက်ပါမယ်ဗျာဂျာသပရီနေကလုံညိုကြီးကောင်စီတကယ်ဖွင့်ဆွေးနွေးပွဲမှာရ ेंजर ပြဿနာကိုဥတီဆွေးနွေးတာမျိုးကဆက်နရှင်တွန်လိုင်းမှာလူမျိုးရေးကိုဥတီသလားလူသားအလုံးအရေးလုံနေရလားဆိုတာကိုစမ်းသက်ချက်ဖြစ်တယ်လို့ American Chase site မြမနိုင်ငံရေးသိပ္ပံပညာရှင်တူကသုံးသပ်လိုက်ပါတယ် ရိညာကိစ္စမြန်မာနိုင်ငံနဲ့ပတ်သက်ပြီးထောက်ပြဖို့အကောင်းဆုံးဖြစ်နေကကုလသမဂ္ဂပြည်နယ်အခန်း6ပါငင်းပွားမှုတွေဖြန့်ပြေးလုပ်ငန်းစဉ်တိုင်းလက်ရှိလှုပ်ဆောင်နေတာဖြစ်ပြီးနောက်တစ်ဆက်ဖြစ်တဲ့အခန်း9ပါအတိုင်းလုံခြုံရေးကောင်စီအနေနဲ့ရေးယူဖို့ကတော့လိုနေဦးမယ်လို့ပမောက္ခဒေါက်တာထွန်းမြင့်က VOA ကိုပြောလိုက်တာပါအခုလိုတကယ်ဖွင့်ဆွေးနွေးလာနိုင်တာက2022ခုနှစ်လူမျိုးရေးကောင်စီဆုံးဖြတ်ချက်2669ရဲ့နောက်ဆက်တွဲဖြစ်ထွန်းမှုဖြစ်တယ်လို့လည်းသူကထောက်ပြထားပါတယ်ကျွန်တော်ကပဲဒေါက်တာဦးထွန်းမြင့်ကိုဆက်သွယ်မေးမြန်းတင်ပြထားပါတယ်ညာ
လူမျိုးရေးကောင်စီမှာဆိုရင်မြမအရေးဆွေးနွေးချက်တွေကိုပြန်ကြည့်ရင်မနေ့ဩဂတ်စ်တုန်းကအဖွဲ့ဝင်13နိုင်ငံကပဲစစ်တပ်ရဲ့အကြမ်းဖက်မှုတွေကိုပြစ်တင်ရောက်ထုတ်ပြန်တာမျိုးတွေ့ရတယ်အခုဒီတက်ဆမ်ပိုင်းဖယ်ရီလာလုံးဝဆိုရင်လည်းဒီအဖွဲ့ဝင်9နိုင်ငံကပဲဒီစတရဲ့လေချောင်းတက်ခဲမှုတွေရက်တာဟိုတောင်းဆိုတာမျိုးကျွန်တော်တွေ့ခဲ့ရပါတယ်အခုထပ်ပြီးတော့တကယ်ဖွင့်ဆွေးနွေးတာအပေါ်ပမောက္ခဆရာဒေါက်တာဦးထွန်းမြင့်အနေနဲ့ဘယ်လိုသုံးသပ်ပါလဲဗျာ
တကယ်ဖွင့်ဆွေးနွေးတဲ့အခြေအနေကဘယ်လိုသူတို့ဥတီလာတယ်ဆိုလို့ရှိရင်တစ်ချက်ဒီယူနဲ့ရုရှားအနေနဲ့ UN Security Council မှာသူတို့လိုချင်တယ်လို့လုပ်မရဘူးဆိုတဲ့ဥစ္စာကပေါ်လာတယ်အဲ့ဒါကဘာကြောင့်ပေါ်လာတယ်ဆိုလို့ရှိရင်2669 resolution 2669ကိုပြန်ကြည့်မယ်ဆိုလို့ရှိရင်ဘယ်လိုပြောမလဲ baseline ရတာဒီပွင့်လင်းတဲ့နိုင်ငံတွေအနေနဲ့ခုနကိုးနိုင်ငံတို့မှုစုံနိုင်ငံတွေအနေနဲ့ဒါ baseline ရသွားတယ်အဲ့ဒီ baseline ဘာလဲဆိုရှင်ရဲ့အဲ့ဒီ2669မှာရေးထားတဲ့ကျွန်တော်တို့တောင်းဆိုချက်ဆက်ချက်နဲ့သူတို့ဂရီးပြုချက်တစ်ချက်17ချက်စုစုပေါင်းရှိတယ်အဲ့တော့အဲ့ဒါတွေကိုကြည့်မယ်ဆိုလို့ရှင်ရဲ့အဲ့ဒီဘောင်းနဲ့အခုဥစားကဒါ open door ကိုလုပ်လို့ရတယ်ဆိုတဲ့သဘောမျိုးကိုသူတို့ဘယ်လိုပြောမလဲတွန်းတဲ့သဘောရှိတယ်အဲ့လိုမျိုးတွန်းတယ်ဆိုလို့ရှင်တရုတ်နဲ့ဒီရုရှားအနေနဲ့အင်းအဲလို့လို့မရတော့အဲ့ဒီဘောပါပဲ
ဟုတ်ကဲ့လက်ရှိမြမအရေးအထူးဖြစ်တော့ရခိုင်ပြည်နယ်မှာဆိုရင်လူမျိုးရေးဘာသာရေးအကဲဆက်တဲ့ထိရှာလွယ်တဲ့အနေအထားရှိပြီးတော့ဒါလည်းနိုင်ငံတကာကိုတက်ရောက်နိုင်တဲ့အခြေအနေမျိုးရှိတယ်ဆိုပြီးသုံးသပ်ကြတာရှိပါတယ်အထူးဖြစ်တော့စစ်ကောင်စီကသူ့ထိန်းချုပ်မှုအောက်မှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေကိုစစ်မှုထမ်းခိုင်းပြီးတော့ရခိုင်တပ်တော် AA နဲ့ပြန်တိုက်ခိုက်မဲ့အခြေအနေပေါ်စိုးရင်ချက်တွေလည်းရှိပါတယ်ဗျဒီအခြေအနေမျိုးကလူမျိုးရေးကောင်စီလူမျိုးကဘယ်လောက်ထိဝေယောဆုံးဖြတ်တဲ့အခြေအနေမျိုးလို့ယူဆပါလဲဗျာ
2669ရဲ့တောင်းဆိုချက်ဆက်ချက်တဲ့မှာနောက်ဆုံးချက်ဆက်ချက်နံပါတ်ဆက်ချက်မှာတို့ဒါရိုင်ဂျာနဲ့ပတ်သက်ပြီးတော့တောင်းဆိုထားတာရှိတယ်။နံပါတ်5အချက်ကအာဆီယံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြောထားတာရှိတယ်။အဲ့တော့အဲ့ဒီချက်ကိုတို့ချိန်လိမ့်မယ်။ချိန်မယ်ဆိုတာကဒီမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ကိစ္စဟာပြည်တွင်းရေးကိစ္စသက်သက်မဟုတ်တော့ဘူးဆိုတာကိုတို့လက်ခံ definition အတိအပယ်တိတိကျကျဖွင့်ဖို့ရလိုလိမ့်မယ်။အဲ့လိုမျိုးဖွင့်နေဆိုလို့ရှိရင်ခုနဘင်္ဂလားဒေ့ရှ်တို့အိန္ဒိယတို့ခုနဒီတထိုင်းတို့တရုတ်တို့အနေနဲ့ဒါပြန်လည်စဉ်းစားရမယ်။ဒီဥစ္စာကအဒီဆိုင်ရာကိစ္စလားတော့မပြီးတော့ကိစ္စကိုဝင်ရောက်ဆွတ်ဖက်တဲ့ကံဖာမျိုးတွေလောက်ရမလားဆိုမူဝါဒလေးတွေပြောင်းလာမယ်အဲ့တော့အဲ့လိုမျိုးကြည့်မယ်ဆိုလို့ရှိရင်ကျွန်တော်ကျွန်တော်သုံးသပ်ကြည့်ရမယ်ဆိုလို့ရှိရင်ဒီဥစ္စာကဒါဒီရိုဟင်ဂျာကိစ္စဟာအရေးကြီးတယ်အရေးကြီးတာဘာကြောင့်အရေးကြီးသလဲဆိုလို့ရှိရင်ဒီပွင့်လင်းတဲ့နိုင်ငံတွေနဲ့ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာရှိနေတဲ့နိုင်ငံရေးပါတီတွေနိုင်ငံရေးခေါင်းဆောင်တွေတော်လိုင်းရေးခေါင်းဆောင်တွေနေနဲ့လူမျိုးရေးကိုတည်တဲ့နိုင်ငံရေးကိုလုပ်နေတာလားသူတို့လူသားအလုံးရဲ့အပေါင်းကိုရေးကိုလုပ်နေတဲ့လူသားရေးကိုလုပ်နေတဲ့နိုင်ငံရေးကိုလုပ်နေကြလားဆိုတော့သူတို့ limit test လို့ခေါ်ရကျွန်တော်တို့ဒါစမ်းသပ်မှုအနေနဲ့သူတို့ကဘောင်းတစ်ဖြည်းနဲ့တွန်းနေခြင်းဖြစ်တယ်။ဘာလို့ဆိုတော့ဒါဒီလိုမျိုးတွန်းရတာကဒီပြိုင်တစ်ထက်ချက်တစ်ခါလေးတစ်ရက်ထက်တနေ့တဲ့ meeting တစ်ခုလေးတွန်းလို့မရဘူး။အဲ့လိုသူတို့ကတစ်ဖြည်းဖြည်းနဲ့တွန်းနေခြင်းဖြစ်တယ်။အဲ့တော့ Rohingya တွေဟာမြန်မာနိုင်ငံမှာသူမဟုတ်ဘူးလား။လူဟုတ်တယ်ဆိုလို့ရှိရင်ကျန်တဲ့ဒီ EAO ကိုခေါင်းဆောင်တဲ့ EAO တွေအနေနဲ့ဟိုတုန်းကမျက်စိမှိတ်လာနားပိတ်ပြီးနေခဲ့ကြတဲ့လူတွေပါဝင်ဒီလိုမျိုးဂရိုဟင်ဂျာတွေကိုရောလူလိုသဘောထားပြီးတော့မဆက်ဆံသင့်ဘူးလားဆိုတဲ့မူဝါဒကိုဒါခုနကကိုးနိုင်ငံသမုတ်73နိုင်ငံပွင်လင်းတဲ့နိုင်ငံတွေကလူလာတဲ့စနစ်ကိုသွားနေကြခြင်းဖြစ်တယ်။အဲ့ဒီလိုမျိုးသွားနေတဲ့အခါမှာခုနအော်တိုကရေစီလို့ခေါ်နေတဲ့ခုနကြောက်ခက်ကဂူထဲမှာနေတဲ့စနစ်ကိုပြန်သွားခြင်းတဲ့လူတွေကလူမျိုးရေးကိုသူကဥတီပြီးတော့သွားကြမှာဖြစ်တယ်။အဲ့တော့ဒီကမ္ဘာရဲ့ဒီကုလသမဂ္ဂရဲ့ဒီမစ်ရှင်က main mission ကလည်း open world ဖြစ်ရမယ်။ဒီကမ္ဘာကြီးကပွင်လင်းပြီးတော့ငြိမ်းချမ်းတဲ့အားလုံးဟိုပြင်းတဲ့လူဆက်ဆံတဲ့နိုင်ငံရေးစနစ်ကိုသွားရမယ်ဆိုတဲ့ mission ကဒါရှင်းတယ်လေကျွန်တော်တို့ peace charter ကိုတခြားကြီးလို့ဖတ်ကြည့်လို့ရှိရင်ရှင်းတယ်အဲ့တော့အဲ့ဒါကိုကောင်တွေပုံမှန်ဖြစ်တဲ့အတွက်ဒီ Rohingya ကိစ္စဟာဘယ်လိုပြောမလဲမြန်မာနိုင်ငံအနေနဲ့ပတ်သက်ပြီးတော့ဘယ်လိုပြောမလဲ point out လို့ကင်တွယ်ပြီးတော့အသုံးချဖို့ပြောလို့ရှိရင်ဒါစကလုံးခက်ကြမ်းကြမ်းလေးပြောရမယ်ဆိုလို့ရှိရင်အစင်ပြေတယ်အစင်ပြေတဲ့သူကဒီကနေစမှာအဲ့တော့အဲ့ရနေစပြီးလို့ရှိရင်ခုနနောက်ဆုံးခု EAO ကောင်းကောင်းနေနေတယ်သူတို့ကိုယ်တိုင်အနေနဲ့ဒါမျက်စိပိတ်ပြီးတော့နားပိတ်ပြီးတော့နေလို့မရတော့ဘူး။အဲသူတို့အနေနဲ့ရှင်းရှင်းလင်းလင်းလောက်ရတယ်မြန်မာနိုင်ငံတို့နိုင်ငံရေးကိုအဲတော့အကယ်၍အဲ့လိုမျိုးပဲနေလူမျိုးရေးကိုပဲဥတီပြီးတော့လုပ်တဲ့အဲဒေါ်လာရေးကိုပဲလုပ်နေကြတယ်။ဥမာ NLD ကလည်းလူမျိုးရေးကိုဥတီတဲ့နိုင်ငံရေးကိုဥဆောင်ပြီးတော့လုပ်နေတယ်ဟလာဒီ NUG ကလည်းအဲ့ဟုတ်ဆိုဥစီဥတီတဲ့လုပ်နေတဲ့ပုံစံမျိုးဖြစ်တယ်ဆိုလို့ရှိရင်သူတို့အနေနဲ့ဘာပြောမလဲဒီလုပ်နေကြဟိုစကလုံးလောက် press statement လောက်ပဲသူတို့ထုတ်သွားမှာဖြစ်တယ် တော့ဘာသူတို့အရေးကြီးတာ chapter 6 UN charter chapter 6အခန်း6နဲ့အခန်း9နဲ့ကြားရမှာသူတို့လုံနေရတာအခုလက်ရှိတဲ့မှာသူကအခန်း6ကိစ္စတွေကိုအခုသူတို့အရင်ဆုံးတွန်းလိုက်မယ်တွန်းပြီးလို့ရှိရင်အခန်း9ကတော့ရှင်းပြစင်တာ UN UN peacekeeping တွေပေါ့ဗျာငြိမ်းချမ်းရေးဒီစစ်စစ်ဟိုစစ်တပ်တွေကို UN စစ်တပ်ကိုပို့တဲ့သဘောမျိုးဒါကြောင့်အဲ့ဒီအခြေအနေတိရောက်ဖို့တော့ဟိုဝေးလိုပါလေခုစားဒီအခန်း6လုံနိုင်တဲ့ကိစ္စတွေကိုသူတို့ definition ဖွင့်နေတဲ့အချိန်အဆင့်လောက်ပဲရှိပါသေးတယ
်။ဟုတ်ကဲ့လူမျိုးရေးကောင်စီရဲ့ရှေ့အလားလာကရောဘယ်လိုဖြစ်လာနိုင်လဲခင်ဗျ။အ
ခု UNSC Security Council meeting အဲ့လိုမျိုးတကားပွဲကိုရောက်အောင်အဆင့်ကို2669ကနေတက်လာတဲ့ line အလဲမလွယ်ဘူး။2669မတိုင်ခင်ကကျွန်တော်တို့ paid period တို့ဆွေးနွေးခဲ့ရတယ်။2669တက်လာတဲ့ခါကျတော့သူတို့ baseline language ရောက်တော့ပြီ။ဘာသာစကားလုံးရောက်တော့ပြီ။အဲ့ baseline နဲ့အခုပုံမှန်လေးလေးမဆွေးနွေးလို့မရတော့ဘူးလေ။ဒီ channel ဟိုတရရှာတော့တရုတ်နေတယ်။ဆွေးနွေးရပါသူတို့ကိုယ်တိုင်လက်မှတ်ထိုးကြတယ်ဆို။ဟုတ်တယ်မလား။အဲ့တော့ဒီကနေပြီးတော့သူတို့စတက်ဖွေပြီးလမ်းသစ်ကိုသွားနိုင်တဲ့လမ်းကိုသွားကြလိမ့်မယ် resolution အခု UK draft resolution ကိုလက်ခံပြီးတော့သွားတယ်ဆိုလို့ရှိရင်တော့ဒါအသိကောင်းတာပေါ့ဗျာအကြိမ်ဘာမှလည်းမထုတ်ဘဲနဲ့ press release လောက်စမဲ့သွားတယ်ဆိုရင်တော့ဒါကုလသမဂ္ဂအနေနဲ့အခက်အခဲရှိနေသေးတယ်ဆိုတော့ပေါ့ဒီ2669ကနေပြီးတော့ဆက်လက်ပြီးတော့အရှိန်ညှင့်ဖို့ရမှာအဲ့ဒီဘောဆောက်ပ
ါဟုတ်ကဲ့ပမောက်ခဒေါက်တာထွန်းမြင့်ကသုံးသပ်သွားတာပါများအခုတော့နိုင်ငံတကာသတင်းဆောင်မတ်ပုတ်နဲ့ဆက်ပါမယ်ဂါဇာကမ်းမြောင်ဒေသမှာဒီသတင်းပတ်တဲ့အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကုညီပေးဝန်ထမ်း9ဦးသေဆုံးခဲ့ရတာပါဝင်ဂါဇာမှာသေဆုံးသူ3,300ကျော်အထိရှိလာတာကြောင့်လူတွေအမျက်ဒေါသတွေထွက်နေကြတယ်လို့အမေရိကန်ကအစ္စရေးကိုစစ်လက်နက်ပစ္စည်းရောင်းချပေးတာနဲ့ပတ်သက်လို့စောင့်ကြည့်မှုတွေလည်းပုံများလာပါတယ်ဒါပေမဲ့သမားဘိုင်ဒန်အစိုးရကတော့အစ္စရေးကိုပေးနေတဲ့စီးရဲကူညီတွေကိုကန့်သတ်လာမယ့်အရေးအယံပြသပါဘူး VOA အင်ပီရိုသတင်းတောက်ချုပ်ပက်စီဝီတာကိုဆွာရာပြပုတဲ့သတင်းကိုမက်ခင်ဖြူထွေးကတင်ပြပေးပါမယ်ခင်ဗျာ
ကာဇာမားအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုအတွင်း War Central Kitchen Pride အဖွဲ့ကဝန်ထမ်း9ဦးသေဆုံးခဲ့ရပြီးတဲ့နောက်ကာဇာအတွက်စားနပ်ရိက္ခာအကူအညီတွေတည်ဆောင်လာတဲ့ဒီဖွဲ့ရဲ့သင်းမော့ဟာပုံထူးနေတော့ကအကူအညီပေးရေးပစ္စည်းတွေကိုမချပေးတော့ဘဲ Cyprus ကျွန်းကိုပြန်သွားခဲ့ပါတယ်။သူတို့ဖွဲ့ကသေဆုံးသူတွေထဲမှာ American နဲ့ Canada နှစ်နိုင်ငံသားခံယူထားသူတဦးလည်းပါဝင်တယ်လို့ American အစိုးရအနေနဲ့အစ္စရေးကိုပေးနေတဲ့စီးရေးကူညီတွေကန့်တတ်ဖို့တောင်းဆိုတာတွေပုံများလာပါတယ်။ဒါပေမဲ့သမရအင်ဗျူရောကတော့ဒီလိုလုံးမဲ့အရေးရောမပြသေးပါဘူးအင်ဗျူရောမျိုးသားလုံခြုံရေးအရာရှိဂျွန်ကာဘီကအခုလိုပြောပါတယ
် We are still supporting their right to defend themselves and we're going to continue to do that we're
also သူတို့ရဲ့ကိုယ့်ကိုယ်ခုခံကာကွယ်ပိုင်ခွင့်ကိုကျွန်တော်တို့ကအားပေးကူညီတာဖြစ်တယ်လို့ဆက်ပြီးကူညီပေးသွားမှာပါစုံစမ်းစစ်ဆေးမှုတွေဘယ်လိုအဖြစ်ထွက်လာမလဲဆိုတာကိုလည်းကျွန်တော်တို့စောင့်ကြည့်နေပါတယ်မဆုံးဖြတ်ရသေးတဲ့အတွက်ဘာမှကြုံမပြောနိုင်ပါဘူ
းအမေရိကန်ပြည်ထောင်စုဟာအစ္စရေးကိုအကူအညီအများဆုံးပေးနေတဲ့နိုင်ငံဖြစ်ပါတယ်20ဒေါ်လာ4ဘီလီယံနီးပါးကူညီနေတာဖြစ်ပြီးအများစုကစည်ရေးအကူအညီတွေပါအမေရိကန်ဥပဒေအရအစ္စရေးကိုလွှဲပြောင်းပေးတဲ့လက်နက်တံပိုးကဒေါ်လာ25သန်းကျော်အထက်ဆိုရင်အစိုးရအနေနဲ့ကွန်ဂရက်လွှတ်တော်ကိုအသိပေးရပါတယ်အောက်တိုဘာ9ရက်ဟာမက်စ်အဖွဲ့အစ္စရေးကိုတိုက်ခိုက်မှုနောက်ပိုင်းဒီလိုအသိပေးရမယ့်အခြေအနေမျိုး၄ချိန်ရှိခဲ့တဲ့အကြောင်းနိုင်ငံခြားရေးဌာနရဲ့လက်နက်လွှဲပြောင်းမှုဆိုင်ရာအေဂျင်စီအကြီးအကဲ Josh Paul ကပြောပါတယ
် Two of those were under the foreign military sales system and both of those the Biden administration used an emergency authority to set aside the
ဒီထဲမှာတော့နှစ်ချိန်ကတော့ပြပလက်နက်ရောင်းချမှုစနစ်နဲ့ပဲလွှဲခဲ့တာပါနှစ်ချိန်လုံးမှာ Congress လွှတ်တော်ကိုအသိပေးရမယ့်လုပ်ငန်းစဉ်တွေကိုကျော်ပြီးအရေးပေါ်လုံခြုံရေးအာဏာသုံးခဲ့ပါတယ်နောက်နှစ်ချိန်ကတော့ဓာတ်ရိုက်လက်နက်အယောင်းဝယ်လုပ်ပြီးကွန်ဂရက်စ်လွှတ်တော်ကိုအကြောင်းကြားခဲ့တာပါဒါနဲ့ပတ်သက်လို့လည်းလူသိရှင်ကြားသတင်းအချက်အလက်အများကြီးမထုတ်ပြန်တာကြောင့်မြင်သာမှုတော့တိတ်မရှိပါဘူ
းအောက်တိုဘာ9ရက်တိုက်ခိုက်မှုနောက်ပိုင်းအမေရိကန်အစိုးရအနေနဲ့ကွန်ဂရက်စ်လွှတ်တော်ကိုအသိမပေးဘဲအစ္စရေးကိုလက်နက်လွှဲပြောင်းပေးခဲ့တဲ့အချိန်ကြီးတရားကြောရှိတဲ့အကြောင်းနဲ့အသိပေးဖို့လိုအပ်တဲ့ပမာဏမဟုတ်တဲ့အတွက်အသိမပေးခဲ့တာဖြစ်တဲ့အကြောင်း Washington Post သတင်းစာမှာဖော်ပြခဲ့တဲ့သတင်းကိုအမိမဖော်လို့တဲ့ကာကွယ်ရေးဌာနအရာရှိတူက VOA ကိုအတည်ပြုပါတယ်။နိုင်ငံကမူဝါဒရေးရာစင်တာက AR Tolani ကအခုလိုပြောပါတယ်
။ When they are publicly saying that Israel needs to take more steps to protect civilians but privately
Israel နေတဲ့ရဲသားတွေကိုပို့ပြီးအကာအကွယ်ပေးရမယ်လို့လူသိရှင်ကြားပြောနေပေမဲ့တစ်ဖက်မှာလည်းဒေါ်လာတန်းရာနဲ့ချီတက်မှုရှိတဲ့လက်နက်တွေကိုပေးနေတာပါ။ဒါကရိုးသားမှုလုံးဝမရှိပါဘူး။ Israel ကိုလက်နက်အများအပြားပေးနေတဲ့ American အစိုးရအနေနဲ့ Israel ကိုအဓိကဖိအားပေးပြောနိုင်ဆုံးအနေအထားမှာရှိပါလျက် Biden အစိုးရကဒါကိုမလုပ်တာပါ။
1948ခုနှစ်အစ္စရေးနိုင်ငံကိုစတင်တည်ထောင်ပြီးတဲ့နောက်အဲ့ဒီအချိန်ကသမ္မတဟယ်ရီထရူမန်ကအစ္စရေးကိုအတိမတ်ပြုခဲ့ခြင်းကစလို့နောက်ပိုင်းအမေရိကန်သမ္မတတွေအားလုံးကလည်းအစ္စရေးကိုချွင်းချက်မရှိအားပေးထောက်ခံလာခဲ့ကြတာဖြစ်ပါတယ်။သမ္မတဟောင်းဂျော့ဂျ် H.W. ဘုတ်တယောက်သာ1992ခုနှစ်ကအစ္စရေးကိုအပြင်းထန်ဆုံးဖိအားပေးခဲ့ပြီးတာရှိပါတယ်။ အမေရိကန်စီကချင်းငွေဒေါ်လာ10ဘီလီယံကိုလိုချင်ရင်အစ္စရေးအနေနဲ့ပါလက်စတိုင်းနယ်မြေတွေမှာအင်အားတိုးချဲ့တိစောက်နေရတွေကိုရပ်ရလိမ့်မယ်လို့သမ္မတဟောင်းဘုရှ်ကဖိအားပေးခဲ့တာဖြစ်ပြီးထီလဲထီရောက်ခဲ့ပါတယ်။ဒါပေမဲ့အခုချိန်မှာအလားတူနှီးမျိုးနဲ့အကူအညီတွေကန့်သတ်လို့အလုပ်ဖြစ်လိမ့်မယ်လို့တော့လူတိုင်းကမယူဆကြပါဘူး။Washington Institute for Near East Policy အဖွဲ့ကအကြီးအကဲသုတေသီ Grant Ramley ကအခုလိုသုံးသပ်ပြောဆိုပါတယ်
။ The emotive issue of providing for a country is means to for their own defense can sometimes trigger
နိုင်ငံတကာနိုင်ငံရဲ့ကုကုကုခုခံကာကွယ်ပိုင်ခွင့်ကိုပံ့ပိုးကူညီတဲ့ကိစ္စကအခြေအနေအခင်းကျင်းပေါ်မူတည်ပြီးတော့မကြာခဏဆိုသလိုတုံ့ပြန်မှုမတူနိုင်တာတွေရှိပါတယ်။ American မှာလည်းအရင်ကတည်းကတသမတ်သေးရှိခဲ့တာတော့မဟုတ်ပါဘူး။ဆိုတော့အခုဆိုရအတွင်းမှာဆွေးနွေးတိုင်ပင်ကြရဲလို့ထင်ပါတယ်။သမ္မတအနေနဲ့အစ္စရေးနဲ့ပတ်သက်ပြီးတော့နှစ်ပေါင်းများစွာအခိုင်အမာရပ်တည်လာခဲ့တာကြောင့်အခုချိန်မှာအစ္စရေးကိုဖိအားပေးတဲ့နှီးမျိုးမတွေ့ရသေးတာလို့ထင်ပါတယ်
။ War Central Kitchen Pride အဖွဲ့ကဝန်ထမ်း9ဦးသေဆုံးခဲ့တာနဲ့ပတ်သက်လို့တော့သမ္မတဂျိုးဘိုင်ဒန်ကစိတ်မကောင်းဖြစ်ရတဲ့အကြောင်းနဲ့တိုက်ခိုက်မှုအတွက်ဒေါသဖြစ်ရတဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အစ္စရေးစစ်ပွဲနဲ့ပတ်သက်လို့သမ္မတကဒီအခုနောက်ဆုံးလောလောလတ်လတ်အပြင်းထန်ဆုံးဝေဖန်လိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့လေအစ္စရေးအတွက်စီးအကူအညီတွေကန့်သတ်ဖို့ရှိမရှိဝိုင်းဝန်းမေးမြန်းကြတာကိုတော့သမ္မတကတုံ့ပြန်တာမရှိသေးပါဘူးရှင်
။မတ်ကင်ပျူတွေတင်ပြခဲ့တာပါဗျာ။ခုတော့အမေရိကန်ရွေးကောက်ပွဲသတင်းဆောင်မတစ်ပုဒ်နဲ့ဆက်ပါမယ်။ဒီနေ့အမေရိကန်သမ္မတရွေးကောက်ပွဲမှာရာဇဝတ်မှုကမဲပေးသူတွေအလေးထားတဲ့ကိစ္စတွေတခုဖြစ်လာပါတယ်။ဂျိုးဘိုင်ဒန်နဲ့ဒေါ်နယ်ထရန့်တို့ကဒီကိစ္စပေါ်ဘလို့ကင်တွေကြပါသလဲ။စကော့စတန်ရဲ့သတင်းဆောင်မကိုဥတမောင်တန်းကပြောပြပါမယ်ခင်ဗျာ။
ရာဇဝတ်မှုအကြောင်းရဟာအေဗီလာ၂ရက်နေ့ကပါတီအတွင်းရွေးကောက်ပွဲမဲသွားပေးပြအောင်တွန်းအားပေးခဲ့တဲ့အကြောင်းအရာတွေကအကြောင်းတစ်ရပ်ပါဂျိုးဘိုင်ဒန်နဲ့ဒေါ်နယ်ထရန့်တို့ကဆိုင်းရပါတီတွေရဲ့သမ္မတလောင်းတွေဖြစ်တည်ကြသွားပြီလို့ယူဆထားကြပါတယ်နယူးယောက်မြို့သူဂိုးလ်ဒန်လီးကသူ့မျက်နှာ TV မှာမပါလို့ပါဘူးသူကအခုလိုပြောပါတယ
် I just have a sense that there'sJust an energy.
ရာဇဝတ်မှုကျူးလွန်နိုင်တဲ့သူတွေကိုရောအဲ့ဒီလိုကျူးလွန်မှာကိုဆိုရင်ရတဲ့သူတွေရောနှစ်ဖက်စလုံးမှာအရင်တုန်းကမရှိခဲ့တဲ့အားတွေနဲ့လောရတွေကိုကျမခံစားလို့ရနေပါတယ်
။မဲပေးသူ AB Palatieri ကတော့ဘယ်သွားသွားရာဇဝတ်မှုတွေကြောင်းပိုပြီးခရီးစိုက်နေရတယ်လို့ဆိုပါတယ်
I feel very safe riding the subways. I know crime is up.
မြေရထားစီရတာအတော့ကိုစစ်ချလုံးချုံပါတယ်။ရာဇဝတ်မှုတွေရှိတာသိပါတယ်။တရင်တွေမှာတွေ့ပါတယ်။ကိုယ်တိုင်တော့မကြုံဘူးပါဘူး။ကြောက်စရာကောင်းတဲ့တချို့အခြေအနေတွေကိုရှောင်ဖို့ကျမတာဝန်ဆိုတာလည်းသိပါတယ်။ကျမအဆင်ပြေမှာပါ
။ဒေသန္တရရက်တပ်ဖွဲ့ခိုင်မာအားကောင်းစေပါမယ်လို့ဒီရွေးကောက်ပွဲမှာဂရီပေးရင်တရားဥပဒေစိုးမိုးရေးနဲ့ငြိမ်းဝှပြပြရေးသဗ္ဗတလောင်းဖြစ်ထရမ့်ကစီးရုံနေပါတယ်။ကတားအဖမ်းမှာသတ်ခံလိုက်ရတဲ့ရဲရာရှိလူဦးရေနယူးယောက်မြို့ကအသုဘမှာအရင်ပတ်ကထရမ့်ရှိနေခဲ့ပါတယ်။ထရမ့်ကအခုလိုပြောပါတယ်
။ We have to stop it. We have to get back to law and order.
ရာဇဝတ်မှုတွေရပ်သွားအောင်လုပ်ရပါမယ်။ငြိမ်ဝှက်ပြည်ပြားရေးပြန်ရှိရပါမယ်။လက်ရှိလုံပုံကင်မုံကအလုံးမဖြစ်တဲ့အတွက်မတူကွဲပြားအများကြီးကျွန်တော်တို့လုပ်ကြရပါမယ်
။ဘာမတိုက်လို့အမေရိကန်နိုင်ငံရေးလေလာရေးဌာနရဲ့လူမှုသဘောထားစစ်တမ်းမှာတော့ရာဇဝတ်မှုနဲ့မွေးစေဝါကိစ္စဟာတိုင်းပြည်ကရင်ဆိုင်နေရတဲ့ထိတ်တန့်ကိစ္စစီးရင်နေမှာရှိနေပါတယ်။ဂျမိုင်းဆောင်ရှောက်မှုအကြံပေးဝါရနဲ့ဥရုရာသီအပြောင်းလဲထက်ပြည်သူကပို့ပြီးအလေးထားကြတာပါ။ဒါပေမဲ့ FBI စီးရင်ရတော့ရာဇဝတ်မှုကနိုင်ငံတော်အမျိုးကြီးမျိုးငယ်တွေမှာမနစ်ကကြလာခဲ့ပါလေ။ဒီကြလာတဲ့ကဏ္ဍတွေကိုညှို့ပြီးဥပဒေစိုးမိုးရေးမှာသူ့အစိုးရအောင်မြင်မှုအဖြစ်ဘိုင်ဒန်ကပြောပါလေ။2021ခုနှစ်ဇန်နဝါရီလ6ရက်လွှတ်တော်ကိုဝင်ရောက်တိုက်ခိုက်မှုနဲ့ထရမ့်ချိတ်ဆက်နေတာကိုထောက်ပြပြီးထရမ့်ရဲ့ဝေဖန်ချက်တွေကိုဘိုင်ဒန်စီးပွားရေးအဖွဲ့ကပြန်လည်တုံ့ပြန်ပါတယ်။အဒီနေ့ကလွှတ်တော်မှာတာဝန်ချခဲ့တဲ့ရဲရာရှိတွေတောင်းဘိုင်ဒန်အတွက်စီးပွားရေးမှာပါဝင်နေကြပါတယ်။ဒီတော့မှရဲတပ်ချက်ကြီးအခွေလီနိုကိုနယ်ကအခုလိုပြောပါတယ်
။ You don't have to wonder what would happen to our democracy.in our constitution
trump တက်လာခဲ့ရင်ကျွန်တော်တို့ရဲ့ဒီမိုကရေစီနဲ့ဖွဲ့စည်းပုံဘာဖြစ်သွားမယ်ဆိုတာအံ့ဩနေစရာမလိုပါဘူ
း
သူကပြောပြီးပါပြီပြပြီးပါပြီဇန်နဝါရီ6ရက်ဖြစ်ကဇက်တိုက်လေ့ကျင့်တာနဲ့တူပါလိမ့်မယ
်
ဖွဲ့စည်းပုံကိုကာဝယ်ဖို့ Republican Trump ခိုင်းသားတွေအပေါ်အာမထားနိုင်ပါဘူးသူတို့ကဥပဒေစိုးမိုးရေးနဲ့ငြိမ်ဝှက်ပြည်ပြရေးကိုစန့်ကျင်တဲ့ဘက်ကပ
ါ Trump ဆက်စုခံထားရတဲ့ပြည်မှုကြီးတွေကသူပြောသည်မှာဥပဒေစိုးမိုးရေးနဲ့ရင်ဝှက်ပြပြရေးကိုချိဖြက်ပြီးသားဖြစ်တယ်လို့ဘိုင်ဒန်ရဲ့စီအိုရဲ့အဖွဲ့ကဆိုပါတယ်။ဒါပေမဲ့အဲ့ဒီပြစ်မှုတွေကတရားရေးစနစ်ကိုလက်နက်အဖြစ်အသုံးချရွေးကောက်ပွဲကိုဆွတ်ဖက်တားသွေးတာဖြစ်တယ်လို့ရှော့ကတော့ပြောပါတယ်ခင်ဗျာ။ကျွန်တော်တမောင်သားမှာ
ဟ
ုတ်ကဲ့အခုတော့တောင်အာဖရိကဒီမိုကရေစီကြောင်းကြည့်အောင်ပါဗျာဒီနှစ်ကတောင်အာဖရိကနိုင်ငံအတွက်အရေးကြီးတဲ့နှစ်တစ်နှစ်ပါတိုင်းပြည်အနေနဲ့ဒီမိုကရေစီစနစ်ကိုစတင်ခဲ့တာအနှစ်30ပြည့်တဲ့နှစ်ဖြစ်သလိုရွေးကောက်ပွဲနှစ်လည်းဖြစ်တာကြောင့်အပြင်းထန်ပြိုင်ဆိုင်မှုတွေလည်းဖြစ်မှာပါလို့လေ့လာသူတွေကပြောပါတယ် Johannesburg မြို့က Cape Ballet သတင်းပေးပို့ထားတာကိုကိုငင်းညံကတင်ပြပေးပါမယ်ညာ
Johannesburg မြို့ကဒီအမျိုးသမီးအချင်းတောင်ဟောင်းမှာပယ်ဆာမူဆာဟာ1986ခုနှစ်ကအချင်းကြခံခဲ့ရတာပါသူဟာအဲ့ဒီအချိန်တုန်းကအသက်12နှစ်အရွယ်ပဲရှိသေးပြီးလူမျိုးရေးခွဲခြားမှုစန့်ကျင်တဲ့လှုပ်ရှားမှုတွေပါဝင်ခဲ့တာပါ
The reason why I brought
ကျမဒီမှာဖန်ဆီးခံခဲ့ရတဲ့အကြောင်းကတော့ကျမကို Winnie Mandela အိမ်မှာတွေ့ခဲ့လို့ပါကျမအိမ်မှာတိုင်းပြည်ကိုကာကွယ်ဖို့အတွက် AK-47 ဘယ်လိုသုံးရမလဲဆိုတာကိုသိယူနေခဲ့တာပါ
1994ခုနှစ်မှာ Nelson Mandela တိုင်းပြည်ရဲ့ပထမဦးဆုံးလူမဲသမ္မတအဖြစ်ကြမ်းကြိမ်တဲ့အခါမှာတော့သူလည်းအပျော်ကြီးပျော်ခဲ့ပါတယ်ဒါပေမဲ့လည်းအခုနှစ်30အကြာမှာတော့အာနာယာ African National Congress ANC ပါတီရဲ့အကျင့်ပြတ်ခြားစားမှုတွေကြောင့်စိတ်ပြတ်နေပါပြီ။ပေါ်ဆာမူဆာက
You know what? Our country
ရှင်တိလားကျမတို့တိုင်းပြည်မှာသူတို့ကပတ်စံတွေယူပြီးတော့လက်စားနေရပါသူတို့ဘသူတွေကလွှတ်တော်တွေရအောင်လုပ်ပေးခဲ့တာလေဆိုတာကိုသူတို့ခင်မဆိုင်ပါဘူးသူတို့ကကျမတို့မေ့သွားပါပြီ
။အရင်ကရဲဆက်တဲ့အကျဉ်းတောင်ဟာအခုချိန်မှာပြတိုက်ဖြစ်နေပြီးဖွဲ့စည်းပုံခုံရုံးရဲ့ရုံးထိုင်ရာလည်းဖြစ်ပါတယ်တနေ့တခါလူခွန်ရေးပွဲတော်တွေကိုအော်ပြောပွဲတွေအမှုပညာနဲ့ဂီတပွဲတော်တွေနဲ့နှင်းဆင်ကျင်းပပါတယ်ဒီနေ့မှာတက်ရောက်လာတဲ့သူအများစုကလွတ်လွတ်လပ်လပ်မွေးဖွားလာရတဲ့သူတွေလို့သတ်မှတ်ခေါ်ဆိုကြပြီးမွေးကလေးကလူမျိုးရေးခွဲခြားမှုကိုမသိခဲ့တဲ့သူတွေပါတောင်အာဖရိကမှာရွေးကောက်ပွဲတွေဟာမေလမှာကျင်းပမှာဖြစ်ပြီးတော့လူငယ်တွေမဲလာပေးရင်သူတို့မဲတွေကအပြောင်းအလဲကိုဖြစ်စေနိုင်တယ်လို့လေးလာသူတွေကပြောပါတယ် Rivonia Circle သုတေသနအဖွဲ့ရဲ့ Director Tessam Dunga
So if young people showed up by themselves
အသက်35နှစ်အောက်လူငယ်တွေသူတို့ဘာသာသူတို့မဲလာပေးမယ်ဆိုရင်မဲပေးနိုင်တဲ့လူငယ်14သားလောက်ရှိပါတယ်လူငယ်တွေအနေနဲ့ရွေးကောက်ပွဲမှာမဲလာပေးပြီးတော့တိုင်းပြည်ကိုပြောင်းလဲအောင်သူတို့လုပ်နိုင်တယ်ဆိုတာသဘောပေါက်တယ်ပါတယ်သူတို့မှလုံနိုင်တဲ့အစွမ်းတကယ်ရှိပါတယ
်အသက်30အရွယ်ယူနာတီမီဇယ်လနီကလူငယ်မဲဆန္ဒရှင်တွေအတွက်အလုံယုံဆွေးနွေးပွဲတစ်ခုကိုတက်ရောက်နေတာပါတောင်အာဖရိကအနေနဲ့လူငယ်65ရာခိုင်နှုန်းကအလုံလက်မဲ့ဖြစ်နေတာနဲ့ရင်ဆိုင်နေရပြီးလာမဲ့မေလရွေးကောက်ပွဲမှာ ANC အနေနဲ့ပထမဦးဆုံးအချိန်နေရအများစုမရဘူးဖြစ်လိမ့်မယ်လို့စစ်တမ်းတွေကခန့်မှန်းနေပါတယ်Unity Mazzalini ga
Then I was like if I see a corrupt political party doing whatever
အကျင့်ပြတ်ခြောက်ဆောင်နေတဲ့နိုင်ငံရေးပါတီတခုကဝန်ဆောင်မှုတွေလည်းကောင်းကောင်းမပေးဘူးအခွင့်အလမ်းတွေလည်းမရှိဘူးဆိုရင်ကျွန်တော်စိတ်ထဲမှာမဲပေးခြင်းစိမ့်မရှိတော့ပါဘူ
းဒါပေမဲ့လည်းအသက်23နှစ်အရွယ်တန်ပန်းမဂါဂါဝီတို့လိုလူငယ်တွေကတော့ပထမဆုံးအချိန်မဲပေးခွင့်ရမှာကိုစိတ်လှုပ်ရှားနေပါတယ
် I registered to vote last year
ကျွန်တော်မဲပေးဖို့မနစ်ကြဲကမှတ်ပုံတင်ခဲ့ပါတယ်ကျွန်တော်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ Instagram Facebook နဲ့ WhatsApp တွေကိုသုံးပြီးမဲပေးပါလို့နှိုးဆော်ခဲ့ပါတယ်တောင်အာဖရိကမှာအခက်လိုက်စားမှုတွေမညီမျှမှုတွေအပြောင်းလဲတွေဖြစ်တာမြင်ကျင်ပါတယ်အပြောင်းလဲကိုယုံကြည်သလိုအပြောင်းလဲကိုလည်းမြင်ကျင်ပါတယ
်အနာဂတ်မျိုးဆက်တွေအတွက်တောင်အာဖရိကရဲ့ဒီမိုကရေစီကိုကာကွယ်ဖို့ထိုက်တန်ပါတယ်လို့သူကပြောပါတယ်ခင်ဗျာ
ကိုညဉ့်ညံတင်ပြခဲ့တာပါဗျာအခုတော့ဉာဏ်ရည်တုနီးပညာအကြောင်းကြည့်အောင်ပါဗျာ AI လို့ခေါ်တဲ့ဉာဏ်ရည်တုနီးပညာနဲ့ 3D print ထုတ်တဲ့နီးပညာတွေကတော့မော်တော်ကားဒီဇိုင်းနဲ့ထုတ်လုပ်မှုပိုင်းဆိုင်ရာတွေကိုတော်လန်ပြောင်းလဲဖြစ်လိုက်ပါပြီ VV သတင်းတောက် Junior Dulock က Los Angeles ကမျိုးဆက်သစ်နောက်ဆုံးပေါ်ကားခုတော်ပြောင်းကန်းကိုတွားရောက်ရိုက်ကူးတင်ဆက်ထားတာကိုကိုစံကျော်ကပြောပြပါမယ်ခင်ဗျာ
လွန်ခဲ့တဲ့နှစ်ပေါင်း100အတွင်းမော်တော်ကားထုတ်လုပ်မှုကဏ္ဍတွေမှာတိတာထူးခြားတဲ့ပြောင်းလဲမှုတွေမဖြစ်ခဲ့ဘူးလို့ပြောပြလာသူကတော့မော်တော်ယင်တီထွင်ဖန်တီးထုတ်လုပ်သူကေဗင်စင်ကပ
ါ It took too much time
ရေးပြအချိန်တွေအများကြီးယူငွေရင်းနှီးတွေအများကြီးရင်းနှီးပြီးတော့ဘာမှထူးခြားပြောင်းလဲလို့မရတဲ့စက်မှုလုပ်ငန်းတွေမှာပဲအချိန်တွေငွေတွေအကုန်လုံးကိုပုံတော့ထားတော့အဲ့ဒီတော့အရန်အန်တွေများလုံးခဲ့တယ်ဗျ
ဒါရီကိုပြောင်းလဲပြဖို့အတွက်စင်ကာနဲ့သူ့သားလူကတ်စ်တို့နှုတ်ဟာသမယိုးကြကားအစိပ်ပိုင်းထုတ်လုပ်နေကြပုံစံမျိုးမဟုတ်ပဲ AI တို့ခေါ်တဲ့ဉာဏ်ရင်တုနည်းပညာကိုအသုံးပြုပြီး 3D printer တွေနဲ့ပေါင်းစပ်မှုပြုလုပ်ကာအရင်ကားအစိပ်ပိုင်းတွေထက်ကိုအလွယ်တကူဖန်တီးပုံဖော်လို့ရတဲ့စက်ပစ္စည်းတွေကိုထုတ်လုပ်လို့နေပါတယ
်
တကယ်လို့ခင်ဗျားအနေနဲ့ဒီအစိပ်ပိုင်းကိုပြောင်းကျင်တယ်ဆိုရင်ခင်ဗျားပုံသွင်းဖို့အတွက်မိုးအစ်စ်လိုပါတယ်
အဲ့ဒီ mode ကုလုံးကိုပြောင်းလိုက်တော့မှ design အစ်စ်ကိုပြောင်းထုတ်လို့ရမှာဖြစ်ပါတယ်ကျွန်တော်တို့ကတော့ software ကိုသုံးပြီးတော့အစ်စ်ပြန်လုပ်လိုက်တာပါကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့ 3D printer တွေကိုတတ်ထုနဲ့အသေးချာပုံဖော်ပြလို့ထားတာကြောင့်ပစ္စည်းအလေလွန့်လည်းမရှိသလိုခင်ဗျားအနေနဲ့ပုံစံအစ်စ်တစ်ခုလိုချင်တယ်ဆိုရင်လည်းကျွန်တော်တို့ဘက်ကအဲ့ဒါကိုရပ်ပိုင်းတွင်းမှာပဲအစ်စ်တစ်ခုလုပ်ပေးလို့ရတယ်ဗျ
Singa 21လို့အမည်ပေးထားတဲ့သူတို့ထုတ်ထားတဲ့ကားဆိုရင်လဲ Time Magazine ရဲ့2023ခုနှစ်အတွင်းအကောင်းဆုံးတီထွင်ဖန်တီးမှုတွေတဲကတစ်ခုအဖြစ်သတ်မှတ်ခံခဲ့ရပါသေးတယ်။ကားပိုင်ရှင် Singa ကတော့ဒီကားဟာစွမ်းအားမြင့်တဲ့ Hybrid Engine အမျိုးအစားကိုအသုံးပြုထားပြီးတော့မြင်းကောင်ရီ1400နီးပါးကိုထုတ်လုပ်နိုင်စမ်းရှိတယ်လို့ဆိုပါတယ်
။ This car symbolizes
ဒီကားကတော့ဗျာလူကိုယ်တိုင်ကွန်ပျူတာ analysis နဲ့လုံးဝစမ်းသစ်ထုတ်လုပ်ထားတဲ့ကားဖြစ်ပြီးတော့ကုန်ကျန်းနဲ့စွမ်းရည်လောင်စာအသုံးပြုတာကလည်းနေပါလာကြောင်းတဘာဝနဲ့လည်းပို့ပြီးတော့သားသာသာဖြစ်သလိုကဘာကြီးကိုလည်းအပြောင်းလဲတစ်ခုအနေနဲ့သင်္ကေတပြတဲ့ကားဖြစ်ပါလေ
စင်ကာအနေနဲ့ကတော့သူ့ကားတွေကိုစက်ရုံသုံးကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုလျှော့ချပေးထားသလိုဒေတာတွင်းကအခြားသောစက်ရုံတွေအတွက်ကိုလည်းစင်ကာရဲ့ကားပုံစံတွေနဲ့စက်ပစ္စည်းအစိတ်ပိုင်းတွေကိုလိုအပ်သလိုစိတ်ကြိုက်ပြောင်းလဲဖန်တီးထုတ်လုပ်ခွင့်ပြုထားကြောင်းပါတယ်ခင်ဗျာ
အသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ဂျားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
VOA ရဲ့တောက်ကြမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျာအခုအစီအစဉ်တွေကို VOA Facebook နဲ့ YouTube ထုတ်လွှင့်ချက်တွေမှာတိုက်ရိုက်မှတ်ချက်ပြုဝေဖန်အကြံပေးနေပါတယ်အခုတော့ပတ်စင်ကဏ္ဍတွေလှည့်ကြပါပြီကျမကြီးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေမှာတင်ဆက်မိမှာဥအောင်ခင်ရဲ့မျိုးသိန်းတိုက်ပွဲအလားအလာမြမရေးသုံးသက်ချက်နဲ့စတင်ပါမယ်တော်လိုင်းရေးတပ်ဖွဲ့တွေကမျိုးသိန်းတိုက်ပွဲတွေဆင်နွှဲနေတဲ့ဆိုပေမဲ့မြို့ကိုလေကြောင်းရံကကာဝယ်ဖို့အခက်အခဲရှိနေပါတယ်လေကြောင်းကဘုံကျဲတိုက်ခိုက်မှုကြောင့်သိမ်းပိုက်ထားတဲ့နေရာကနေဆုတ်ခွာပေးရတာဟာဆင်အားကိုပြုံးတိစေကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါရမ
ြ။ရွေးဦးတော်လိုင်းရဲ့အရှိန်အဟုန်ပြင်းထန်ပြီးတိုင်းရင်းသားလက်နက်ကိုင်အချို့နဲ့ဘူးတွဲစစ်ဆေးနိုင်တဲ့အတွက်စစ်ကောင်စီချုပ်ကိုင်တဲ့နေမြေချင်းမြောင်းလာပါတယ်။ဒါပေမဲ့ရန်ကုန်မန္တလေးနေပြည်တော်နဲ့အခြားမြို့တွေကိုစစ်ကောင်စီကထိန်းချုပ်ထားစေဖြစ်ပါတယ်။မျိုးတွေကိုထိန်းချုပ်ထားနိုင်တဲ့မြန်ကာလပတ်လုံးစစ်ကောင်စီတက်ဆိုးရှိလိမ့်မယ်အလားအလာရှိနေပါတယ်။ပြည်တွင်းစစ်85နှစ်သမိုင်းမှာအာဏာရအစိုးရဟာတပီလုံးကိုထိန်းချုပ်တဲ့အစဉ်အလာမရှိပါဘူး။ဒါကြောင့်စစ်ကောင်စီဟာမျိုးတွေကိုရေရှည်ထိန်းချုပ်နိုင်ရင်ဆက်လက်ရပ်တည်နိုင်လိမ့်မယ်လို့သုံးသပ်ကြပါတယ်။မျိုးကိုသိပြီးကာကွယ်ဖို့အင်အားမလုံလောက်တဲ့ပြဿနာကို PDF တပ်တွေစတင်ရင်ဆိုင်နေရပါတယ်။ကြံရတဲ့နိုမာကစကိုင်းတိုင်းကကောလင်ကမ်ပတ်ရွှေပြည်နဲ့မော်လူးစားတဲ့မြို့လေးတွေကို PDF တပ်တွေသိမ်းပိုက်ပြီး NUG ကအုပ်ချုပ်ဖို့ပြင်ဆင်ပါတယ်ဒါပေမဲ့ဒီတင်စမ်းပိုင်းကစပြီးစစ်ကောင်စီဟာလေရင်နဲ့ဘုံကျဲအမြောက်နဲ့ပြစ်ပြီးစစ်အင်အားအလုံးအင်းနဲ့ပြန်လဲတိုက်ခိုက်တာကြောင့် PDF တပ်တွေကောလင်ကဆုတ်ပေးလိုက်ရပါတယ်
နေမြေကျွမ်းကျင်မှုကြောင့် PDF တပ်တွေအပေါ်စီးရထားလို့စစ်ကောင်စီတပ်တွေကိုမျိုးကနေတိုက်ထုတ်နိုင်ခဲ့ပေမဲ့လက်နက်အင်အားမမျှတမှုတပ်ဖွဲ့ဝင်အချို့ကြားဆုံးမှုအရသာတည်ဆုံးမှုနေအိမ်ပျက်စီးမှုစတာတွေရှိလာလို့မျိုးကိုဆုတ်ခွာလာရတာလို့ဆိုပါတယ်လေကြောင်းရံနဲ့လက်နက်ကြီးရံကိုမကာကွယ်နိုင်တာဟာတော်လန်ကြီးရဲ့အားနည်းချက်တစ်ခုဖြစ်နေပါတယ်မတ်လအစောပိုင်းမှာဖြစ်ပွားတဲ့ကဏီမျိုးသိန်းတိုက်ပွဲမှာလည်းစစ်ကောင်စီကလေကြောင်းကနေအကြိမ်ကြိမ်တိုက်ခိုက်မှုမိရှို့ပျက်စီးမှုစစ်အင်အားဖြည့်တင်းမှုစတာတွေကြောင့်PDF တပ်တွေမြို့ကိုရက်အနည်းငယ်သာသိမ်းပိုက်နိုင်ခဲ့ပြီးဆုတ်ခွာပေးလိုက်ရပါတယ်။စစ်ကောင်စီတပ်သား49ဦးသေဆုံးပြီး PDF တပ်ဖွဲ့ဝင်12ဦးကြာဆုံးပေမဲ့စစ်ကောင်စီတပ်ဟာစစ်ရင်အားအစမတန်သုံးပြီးမြို့ကိုတိုက်ခိုက်ဖျက်ဆီးတာကြောင့်တော်လန်ရေးတပ်ဖွဲ့တွေဟာမြို့ကနေယာယီဆုတ်ခွာပေးလိုက်ရတယ်လို့ NUG ကဆိုပါတယ်။
လေရင်ပြစ်လက်နဲ့မရှိပဲမြို့ကိုသိရင်ဘုံကျဲတဲ့ဒဏ်ကိုအကြီးအကျယ်ခံရကြောင်းတက်သေးပြနေတာဖြစ်ပါတယ်။ဒါကြောင့်မြို့သိမ်းတိုက်ပွဲအစားအရင်ဆုံးလေတပ်တိုက်ပွဲဆင်နွှဲစဉ်နဲ့လို့ယူဆသူတွေရှိလာပါတယ်။တောင်ငူလေတပ်စခန်းကိုမတ်လ14ရက်နေ့ကရှော့တိုက်တဲ့ငါးလုံးနဲ့ပြစ်ခတ်တိုက်ခိုက်တဲ့အတွက်စစ်သား2ဦးသေဆုံးပြီးအရာရှိ3ဦးအပြင်းအထန်ဒဏ်ရာရရှိပါတယ်။လေရင်နစီလည်းပျက်စီးသွားတယ်လို့ရန်ကုန်ခေတ္တကဆိုပါတယ်။တောင်ငူလေတပ်စခန်းဟာတောင်ပိုင်းဒေသတော်လိုင်းအင်အားစုတွေကိုအဓိကထားတိုက်ခိုက်နေတဲ့စက္ကစလေတပ်ဖြစ်ပါတယ်။လေရင်ပြေးလန်းကိုဖျက်ဆီးတာဟာလေကြောင်းရံကိုကာကွယ်ရာရောက်ပါတယ်
။တော်လိုင်းအင်အားစုရဲ့တိုက်ပွဲပုံစံအမျိုးမျိုးမှာစစ်ကောင်စီလေတပ်စခန်းကိုတိုက်ခိုက်တဲ့အရေးအတွက်ဟာအနည်းဆုံးဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်အောက်တိုဘာ22ရက်နေ့ကရန်ကုန်တိုင်းမော်ဘီလီဒတ်ဝင်းကိုမြို့ပြပျောက်ကြားအဖွဲ့ကတရခွန်မမရှော့တိုက်တုံး၅လုံးနဲ့ပြစ်ခတ်တိုက်ခိုက်စဉ်၃လုံးပေါက်ကွဲခဲ့တယ်လို့လူမှုနေဦးသတင်းမှာဖော်ပြပါရယ်ဇူလိုင်လ19ရက်နေ့ကလည်းမကွေးလီဒတ်စခန်းကိုဒေသခံတော်လိုင်းရေးတပ်ဖွဲ့တွေပူးပေါင်းပြီးတရခွန်မမရှော့တိုက်တုံးနဲ့ပြစ်ခတ်ရမှာ၄လုံးပေါက်ကွဲပြီးဓာတ်ဆီဂိုဒေါင်ကိုထိမှန်ခဲ့တယ်လို့ရန်ကုန်ခေတ္တကဆိုပါရယ်တက်စီတူလောင်နဲ့ဂူရောင်ပေါက်ကွဲပြီးထိခိုက်သေးဆုံးမှုရှိတာဟာလေရင်ကိုပြစ်ခတ်တဲ့သဘောပဲဖြစ်ပါတယ်။2022ခုနှစ်တုန်းကလည်းမင်္ဂလာရုံမြို့နယ်မင်္ဂလာရုံလေတပ်စခန်းဌာနချုပ်ကိုဒီဇင်ဘာ16ရက်နေ့ညပိုင်းမှာရန်ကုန်ပြောက်ကြားကတရခွန်မမရှော့တိုက်တုံး5လုံးနဲ့ပြစ်ခတ်ပါတယ်။နိုဝင်ဘာ16ရက်နေ့မှာ PDF 5ပွဲကို KNU ဦးစီးပြီးမကွေးလေတပ်စခန်းကိုရှော့တိုက်တုံး3လုံးနဲ့တိုက်ခိုက်တာကြောင့် Jet Fighter 3စင်းနဲ့တိုက်လေရင်နစီးပျက်စီးပြီးတသားရှိဦးတည်ဆုံးခဲ့ကြောင်းသိရပါတယ
်ရှော့တိုက်တုံးကို2015ကိုကဆွေပွဲမှာဘုံချာရှင်တို့ဘက်ကပထမဦးဆုံး3ချောင်းသိရပါတယ်နောက်2019မှာပြည်ဦးလူရင်ခြေဆိုင်ကျပ်တော်ဤပညာတက်ကတော်ကိုတိုက်ခိုက်ရမှာသုံးပါလေအဲ့ဒီတုံးက109မမရှော့တိုက်တုံးကိုသဲအိပ်ပေါ်မှာတင်ပြီးပြစ်ခတ်ချက်ပြီးမဲ့နောက်ပိုင်းမှာပြင့်မှန့်ပြေးကြအောင်ဒုံးပြစ်စင်ပေါ်မှာတင်ပြီးပြစ်ခတ်ချက်ပါတယ်KIA KNU ထိန်းချုပ်နယ်မြေတွေမှာဒီလက်ခံတွေရဲ့ထောက်ခံအားပေးမှုကြောင့်လေတပ်စခန်းတွေကိုပြစ်ခိုက်နိုင်တာလို့ပြပြောင်းလာတဲ့ဗိုလ်ကြီးလင်းတက်အောင်ကအေယဝတီသတင်းကိုပြောပြပါတယ်။ရှစ်ကောင်စီတပ်မှာလေတပ်စခန်းဌာနချုပ်18ခုရှိကြောင်းသိရပါတယ်။ဒီထဲမှာမော်ဘီ၊ဘင်္ဂလားဒေ၊မိတ်တီလာ၊မကွေး၊တဒါဦး၊တောင်ငူ၊နမ်ဆမ်၊ပသိမ်မြကြီးနားမြိတ်နေပြည်တော်ဟုံးမလေးနဲ့ရခိုင်ပြည်နယ်ကအမ်းမြို့လေပါဝင်ကြောင်းသိရပါတယ်။တော်လိုင်းအင်အားစုတွေမိုင်းမျိုးစုံကိုထုတ်လုပ်ပြီးတရခွန်နဲ့မမရှော့တိုက်ဒုံးတွေကိုထုတ်လုပ်နိုင်စွမ်းရှိနေပြီဖြစ်ပါတယ်။ဒါကြောင့်လေရင်များမတက်နိုင်အောင်လေတပ်စခန်းကိုတိုက်ခိုက်တာဟာပြည်သူကိုဘုံကျဲတဲ့ဘေးရန်ကကာကွယ်တဲ့နည်းဖြစ်တယ်လို့ယူဆကြပါတယ်ခင်ဗျာ။
ဟုတ်ကဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါဗျာအခုတော့ကျမရေးကဏ္ဍအလှည့်ကျပါပြီဒီတစ်ပတ်မှာနွေပူလာချိန်ဝမ်းရှော့ဝမ်းပြက်ယောဂါကာဝေပြုစုရဲ့အကြောင်းပြောထားပါတယ်နွေရာသီပူလာချိန်ရေလဲရှားလာတာကြောင့်တကွေနဲ့ပတ်ဝန်းကျင်တန်ရှင်းအားနည်းလာပြီးဝမ်းရှော့ဝမ်းပြက်ယောဂါပိုးဖြစ်နိုင်တယ်လို့ကျမရေးပညာရှင်တွေကသတိပေးနေပါတယ်ဒီအကြောင်းကိုမြန်မာနိုင်ငံနဲ့နိုင်ငံတကာဖွံ့ဖြိုးရေးအဖွဲ့တွေနဲ့ကျမရေးပညာဘေးလုပ်တွေတွဲလုပ်ခဲ့တဲ့ထွေထွေယောဂါကုဆရာဝန်ဒေါက်တာအစ်ကလီယာမိုးကိုကိုဝင်းမင်းကမေးထားပါတယ်ခင်ဗျာ
โอเคดร.อิกเลียมูครับเนี่ยเราတို့နွေရာသီပူပူပြက်လာခြင်းနဲ့ရေလက်ပူရှားပါလာခြင်းဖြစ်နိုင်တဲ့ကျန်းမာရေးပြဿနာတွေအတွက်အပူရှက်တဲ့ဒဏ်ကိုကာကွယ်ပြုစုဖို့အကြောင်းအရင်အခောက်တွေကပြောပြီးမှဒီတစ်ခါတော့ဆင်မာရေးနောက်ထပ်ဖြစ်နိုင်တဲ့အကျိုးဆက်ပြဿနာတွေကိုဆက်ပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆင်မာရေ
းဟုတ်ကဲ့ဒီအပူချိန်မြန်မာတဲ့နွေရာသီလိုမျိုးမှာရေရှားပါလာတဲ့အတွက်ကြောင့်မလို့နောက်ထပ်ဆက်တွယ်နေတဲ့နောက်ဆက်တွယ်ပြဿနာကတော့ရေရှားပါတဲ့အခါမှာဖြစ်လေဖြစ်တာရှိတဲ့တကူရေတန့်ရှင်းမှုအားနည်းသွားတာမျိုးနောက်တစ်ခါကျတော့ဒီပတ်ဝန်းကျင်လောက်မှာပတ်ဝန်းကျင်တန့်ရှင်းရေးအားနည်းသွားတဲ့အတွက်ကြောင့်မလို့ဝင်းရှော့ဝင်းပြက်ယောဂါမျိုးဖြစ်တဲ့ကျန်းမာရေးပြဿနာတွေလည်းရှိပါတယ်အဓိကကတော့အစားအသောက်ပြင်ဆင်ရမှာဖြစ်စေစ သုံးရမှာဖြစ်စေအစင်းစင်မှာလည်းပဲတန်ရှင်းမှုအားနည်းလို့ဖြစ်တဲ့တာမျိုးဆိုတဲ့အတွက်ကြောင့်မလို့နောက်တစ်ခါတောက်ရီမှာမတန်ရှင်းလို့လည်းဖြစ်မယ်ဆိုတော့ကျမတို့အဓိကကတော့ရေမတန်ဘူးအစားအစာမတန်ဘူးပြီးတော့အစားအစာပြင်ဆင်ချက်ပြုတ်ကင်တွဲသုံးဆွဲတဲ့လက်တွေမတန်ဘူးနောက်တစ်ခါရင်ကောင်းတွေများမယ်ပေါ့နော်ဒီလူတွေရဲ့အညစ်အကြေးဆုံးထုတ်ပုံကလည်းပဲတန်ရှင်းမှုနဲ့မညီညွတ်ဘူးဆိုလို့ရှိရင်အဲ့လိုမျိုးအခါမှာတော်တော်တစ်ဖက်မှာလည်းပဲနေရာဒီဖြစ်လာတဲ့အတွက်ကြောင့်မလို့တတိတွေကလည်းပဲအမဲ့လွန်တဲ့တတိတွေရှိလာနိုင်တယ်ဆိုတော့ဒီလိုမျိုးဘက်ပေါင်းစုံအခြေအနေတွေကြောင့်မလို့လည်းပဲဝန်ရှုံးပြေယောဂဆိုတာဖြစ်နိုင်ပါတယ
်ဟုတ်ကဲ့ဆင်မခုနကဒီဖြစ်ရတဲ့အကြောင်းအရာတွေပြောပြတဲ့အခါကျတော့ကာကွယ်ရေးလေးပါဆင်မကြီးပြည့်စုံသွားအောင်ရှင်းသွားအောင်ပေါ့နော်လက်တွေလည်းတကယ်လုံနိုင်အောင်ပြောပြပေးလို့ရမှာ
ဟုတ်ကဲ့ရေကိုတန်ရှင်းသောရေကိုတောက်ပါတန်ရှင်းသောရေဆိုခုပြင်မှာဆိုလို့ရှိရင်တောက်ရေတံမျိုးတွေရှိတော့တောက်ရေတံမျိုးတွေကိုတောက်ကြရဲအဲတောက်ရေတံမျိုးမဝယ်နိုင်လို့ဆိုတော့လောက်အောင်မရှိနိုင်တဲ့ဒေသမျိုးဆိုတော့လောက်အထူးသဖြင့်တော့စစ်ပေးဆောင်ပြည်သူတွေပေါ့နော်ဆိုလို့ရှိရင်ကတော့ဒီရှိတဲ့ရေကိုကြိုးချက်ပြီးတော့မှတောက်တဲ့နဲ့သုံးရင်ဆိုလို့ရှိရင်လည်းကလိုရင်းလိုမျိုးလေးကိုကလိုရင်းထပ်ပြီးတော့မှပေါ့နော်ရေသုံးဆွဲတဲ့နဲ့အဲတခါတိချာလဲအစားအစာတွေကိုတိတိချာချာချက်အောင်ချက်ပြီးတော့မှစားတဲ့နဲ့ပြီးရင်လည်းချက်အောင်ချက်ပြီးတော့ပူရုံးလေးမှစားတဲ့နဲ့ပူပူနွေ့နွေ့စားတဲ့နဲ့ဒီအသားတွေအညီနဲ့ပေါ့နော်ဒီလိုတိချာချက်အောင်ချက်ပြီးတော့မှပူရုံးမှစားတဲ့နဲ့အတီးနံနေနဲ့တတိယဝန်လာနေဆိုလို့ရှိရင်လည်းတိချာရေနဲ့ဆင်ကြယ်အောင်ဆေးကြောပြီးမှစားတဲ့နဲ့အစိမ်းစားမဲ့တတိနဲ့အဟင်းသီးညွှဲတွေဆိုလို့ရှိရင်လည်း
ဟုတ်ကဲ့ဆရာတော့နောက်ထပ်ရဒီဝမ်ပြေဝမ်ရှော့ယောဂါကာကွယ်ဖို့အတွက်ဘာထက်အကြံပြုချင်တယ်လဲဆရာကြီ
းအဲနောက်တစ်ခါကျတော့ဟိုစစပြောတဲ့နေရာဒီဆိုရင်အမဲ့လွန်အသီးတွေရှိတဲ့အခါမှာဒီအမဲ့လွန်အသီးတွေကလည်းရင်ကောင်တွေနားပြီးတော့မှဖြစ်တာရှိတယ်ပေါ့နော်ဆိုတဲ့အခါကျတော့ဒီလိုအမဲ့လွန်တသီးမျိုးဆိုရင်ရှောင်တဲ့နဲ့မစားတဲ့ဘူးနောက်တစ်ခါစစပြောတဲ့လက်တွေတန်ဖို့ဆိုလို့ရှိရင်လက်ကိုဒီလိုချိန်နေမှာဆေးတယ်လဲဆိုတော့အစားအစာတွေကင်တွယ်တဲ့အခါမျိုးမှာနောက်တစ်ခါအစားအစာတွေကိုစားဖို့အတွက်ကိုပြင်ဆင်ကင်တွယ်တဲ့အချိန်မျိုးမှာလက်ကိုဆက်ပြန်နဲ့ဆင်အောင်ဆေးတဲ့ပြီးရင်အစာမစားခင်မှာလည်းလက်ကိုဆက်ပြန်နဲ့ဆင်အောင်ဆေးတဲ့နောက်တစ်ခါတင်တာသုံးပြီးပြန်ထွက်လာတဲ့အချိန်မျိုးမှာလည်းပေါ့နော်အဲလက်ကိုဆက်ပြန်နဲ့ဆင်ချင်အောင်ဆေးတဲ့
ဟုတ်ကဲ့ဆင်မကြီးနောက်ထပ်ရောဒီ one shot one ပြတ်ယောဂါကာကွယ်ဖို့အကြံပြုစရာရှိသလား
ပြီးရင်တစ်ခါအစားအစာတွေကိုရင်မနာအောင်ဖုံးအုပ်ထားတဲ့တကယ်လို့များရင်နာသွားတယ်ဆိုလည်းရင်နာစာတွေကိုမစားပါနဲ့လွှတ်ဖြစ်ပါမနှမျောပါနဲ့ဘာလို့လဲဆိုလို့ရှိရင်ဒီရင်ကောင်ကနေတစ်ဆင့်ကူးဆက်တဲ့ဒီ one shot one ပြတ်ယောဂါမျိုးတွေဖြစ်ဖို့အတွက်ဖြစ်နိုင်ခြင်းရှိလို့ပါဆိုတော့ဒါအစားအစာတွေအပြင်အိမ်သာညစ်ကြေးဆွန့်ပြစ်တဲ့ဥစ္စာမှလည်းပဲဒီရင်လုံအောင်ညစ်ကြေးဆွန့်ပြစ်တဲ့ပါတယ်ရင်လုံအိမ်သာကိုသုံးတင်တယ်ကောင်းတာကတော့ရင်လုံအိမ်သာဆိုရမှာရင်လုံယုံနေမကပေါ့နော်ရေလောင်းအိမ်သာပေါ့နော်အညစ်ကြေးဆင်ကျဲသွားအောင်လောင်းချနိုင်မဲ့ရေလောင်းအိမ်သာမျိုးသုံးတင်ပါတယ်ခဲလို့များတောတောင်နေမှာဆစ်ဆောင်ဒေတာကဆစ်ဆောင်နေရဲ့လူပြည်သူတွေအနေနဲ့ဒီလိုမျိုးလက်တွေပေါ့နော်ရေလောင်းအိမ်သာမျိုးသုံးဖို့လက်တွေမကြရဲအဲအနေအထားမျိုးရှိနိုင်တယ်ဆိုတော့လည်းကျွန်မတို့နားလည်ပါတယ်အဲ့ခါကြလို့ရှိရင်လည်းတက်နိုင်တဲ့လောက်တော့ရင်လုံအိမ်သာသုံးပါဒါမှမဟုတ်ရင်လည်းကိုအညစ်ကြေးဆွနာကိုတည်တည်ချာချာရင်မနာအောင်ဖုံးအုပ်တင်ပါတယ်အထူးသဖြင့်တော့ကလေးသူငယ်တွေရဲ့ဒီအညစ်ကြေးတွေဆိုလို့ရှိရင်လည်းစနစ်တကျနဲ့ဆွန့်ပြစ်တင်ပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့ဒီနေ့မှာနေရာဒီဖြစ်တဲ့အတွက်အပူချိန်များတာကြောင့်ပေါ့နော်အစာအစာတွေဟိုပြတ်သွားတာပုတ်သူးသွားတာပေါ့နော
်ဟာဟုတ်ပါတယ်
အဲ့ဒါတွေစားမိနိုင်တဲ့အနေအထားမျိုးရော
ဟုတ်ပါတယ်နေရာဒီအပူချိန်မြင်ပါတယ်ဒါကြောင့်မလို့ဆွန့်ရတဲ့ကြောင့်မလို့ဒီချက်ပြုတ်ပြီးတဲ့အခါမှာပူပူနွေ့နွေ့ဖြစ်တော့မှစားပါဆိုတာကလည်းပူပူနွေ့နွေ့လေးစားခြင်းအပြင်လည်းဒီအစားအစာတွေဟာချက်ပြီးတဲ့အခါမှာတင်စီထားပြီးတော့မှကြာသွားတဲ့အခါမှာပြက်သွားတာမျိုးပုတ်သွားတာမျိုးတိုးသွားတာမျိုးတွေကိုရှောင်ကျင်နေမှဖြစ်ပါတယ်အဲ့တော့ဒီတင်စီထားလို့ပြက်သွားမယ်တိုးသွားတယ်မယ်အဲ့ဒါပေမဲ့နှမျောပြီးစားမယ်ဆိုလည်းဒါဝင်းရှောင်းပြက်ဖြစ်နိုင်ပါတယ်ပုတ်သွားတာမျိုးတွေစားရင်လည်းဝင်းရှောင်းအတီးဆိုလို့ရှိရင်အမဲ့လုံးလို့ပုတ်သွားတဲ့အတီးမျိုးတွေစားလို့ရှိရင်လည်းဒါဝင်းရှောင်းပြက်ယောဂါကိုဖြစ်စေနေတော့ဒါလည်းပဲရှောင်ကျင်တတ်ပါတယ
်ဟုတ်ကဲ့ဆရာမကြီးအဲ့တော့ဒီနေရာမှာဒီယောဂါဖြစ်လာလို့ရှိရင်ပေါ့နော်ဆိုရတဲ့လက္ခဏာအနေအထားတွေရောဘယ်လိုရှိနေလဲဆင်မကြီ
းဝင်းရှောင်းပြက်ယောဂါကြောင့်မလို့ဖြစ်လာတဲ့ဒီကျန်းမာရေးပြဿနာတွေကတော့မဝင်းသွားတဲ့အချိန်ကြီးများလာမယ်ပြုတ်ချင်အန်ကျင်ဖြစ်မယ်ဒါမှမဟုတ်လည်းအံမယ်ခိုင်နာမယ်နောက်ဝင်းသွားလို့ရှိရင်ဝင်းအပြင်ချွဲပါမယ်သွေးပါလာမယ်ဒါမျိုးတွေဖြစ်နိုင်တယ်အဲဒီနောက်တစ်ခါရေဓာတ်ဆုံးရှုံးမှုတွေတိတ်များလာတဲ့အခါမှာအန်နာတိတ်များလို့ဝင်သွားတဲ့အချိန်ကြီးတိတ်များလို့ရေဓာတ်ဆုံးရှုံးမှုတွေတိတ်များတဲ့အခါမှာဒီရေဓာတ်ခန့်ချောက်တဲ့လက္ခဏာတွေနဲ့ပေါ့နော်သွေးပေါင်ခြင်းအញ្ញံကျပြီးတော့မှသွေးလန့်တဲ့လက္ခဏာတွေအထိဖြစ်လာနိုင်ပါတယ
်ဟုတ်ကဲ့ဆရာမအဲ့ဒီတော့အခုလိုဒီပြင်းထန်နိုင်တဲ့အဆင့်ရှိတဲ့အတွက်ဘလို့သတိထားပြီးတော့ပြုစုကူညီပေးတယ်လဲဆရာမ
ဒီဝင်ရှုံးပြက်ယောဂါမှာလည်းပဲရေမများအရေမများတောက်ဖို့လိုတယ်တောက်ရင်တက်တက်တယ်မဟုတ်ဖဲနဲ့ပေါ့နော်တကယ်လို့များဝင်သွား ားတဲ့အချိန်ကြီးလည်းများပြီးတော့မှအန်နာလည်းရှိမယ်ဆိုလို့ရှိရင်ရတော့ရေတက်ပြင်စားတက်ပါပြန်ဖြည့်တင်းဖို့လိုတဲ့အတွက်ကြောင့်မလို့တောက်နိုင်နေသူဆိုလို့ရှိရင်ဒီတက်စားရည်လိုမျိုးဒီမှန်ကန်တဲ့ပေါ့နော်တက်စားရည်အထုပ်ကိုစနစ်တကျနဲ့ဖြောဆက်ပြီးတော့မှတောက်ပြီးဖို့လိုတယ်အဲမြန်မြန်တောက်ပြီးဖို့လိုမယ်အဲဒီလိုမှထိန်းလို့မရဘူးပေါ့နော်ဒီပါဇက်ကနေမှတောက်လို့ယုံနဲ့မလုံလောက်တော့ဘူးတော့လကောင်းဒါမှမဟုတ်ပါဇက်ကနေပြီးတော့မှပြန်ပြီးမဖြည့်တင်းနိုင်တဲ့အနေအထားဖြစ်နေတဲ့သူမျိုးပေါ့နော်သူ၄နဲ့လက္ခဏာကြီးဖြစ်နေတဲ့သူမျိုးဆိုလို့ရှိရင်တော့ဆေးရုံဆေးကန်းကိုအချိန်မီပေါ့နော်ဒီရေတက်စားတက်ဆုံရှုံသွားတာတွေအကျော်တွေကနေပြန်ဖြည့်ဖို့ဆေးရုံကိုအမြန်ခေါ်သွားဖို့လိုတယ်ဆေးကန်းအမြန်ခေါ်သွားဖို့လိုပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့ကျွန်တော်မမေးမိတဲ့နောက်ထပ်ရေးကြည့်တာ哦
ဆိုတော့ဒီလိုမျိုးလေးတွေဆောင်ရွက်ပေးမယ်ဆိုလို့ရှိရင်တော့ခုနလိုဟိုတန်လေးတန်အဓိကပေါ့နော်ရေတန်ရမယ်အစားအစားတန်ရမယ်လက်တန်ရမယ်အိမ်သားတန်ရှင်းမှုရှိရမယ်ဆိုတာမျိုးတွေအငြိစိတ်ဆုံးပြေမှုမှာတန်ရှင်းစွာဆုံးပြေမယ်ဆိုတဲ့အစားမျိုးလေးတွေကိုအဓိကလိုက်နာပြီးလုပ်ပေးမယ်ဆိုလို့ရှိရင်တော့မလိုလားအဲ့တဲ့ဝင်းရှုံးရင်ပြေယောဂမျိုးတွေကိုခံစားရတာမျိုးရေတက်စားတက်ဆုံးရှုံးမှုများလို့တွေးလန့်လက္ခဏာမျိုးတွေဖြစ်တဲ့အဆင့်ထိရောက်တာမျိုးအဲနောက်တစ်ခါအသက်အနေဆုံးရှုံးတာမျိုးဖြစ်မဲ့အန်ဒီအေတွေအကုန်လုံးကိုရော့ပါသွားအောင်ရှောင်ကျဉ်နိုင်မှာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
CUAC Senegal Radio ရုံမြင့်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ်။ CUAC မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/cuabemis ဖြစ်ပါတယ
်။အခုတော့တိုင်းရင်သတင်းလွှာအလှည့်ကြပါပြီ။တိုင်းရင်ဒေသကသတင်းတွေကိုထိုင်းချေဆိုင် FIFA အဖွဲ့သားတွေကစူးစီးတင်ပြထားပါတယ်ခင်ဗျာ။
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်မိုးမောင်းမြို့အနီးဝန်းကျင်မှာရှိတဲ့တပ်စခန်းကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်ပြီးတဲ့နောက်မိုးမောက်လွယ်ကျဲလမ်းပိုင်းကိုအပြည့်အဝထိန်းချုပ်ထားလိုက်ပါတယ်။ချမ်းပြည်နယ်မြောက်ပိုင်းမဘိန်းမြို့နယ်မိုးလုံရွာမှာတော့တိုက်ပွဲမဖြစ်ပဲလေရင်နဲ့ဘုံကျဲခဲ့လို့ဒေသခံ6ယောက်သေဆုံးသွားပါတယ်။တည်င်းလွာတွေထဲမှာတော့မွန်နဲ့ကရင်ပြည်နယ်ကြားဂျိုင်းမြစ်ထဲမှာလှုပ်ရှားနေတဲ့စစ်ကောင်စီရဲ့ရေတပ်သင်းမောကနေလက်နက်ကြီးနဲ့ပစ်ခတ်လိုက်လို့ဂျိုင်းမရောမြို့နယ်တဲကရွာတရွာမှာအိမ်တွေမီးလောင်ပျက်စီးခဲ့ပြီးရွာသားတွေကတော့ဘေးလွရာကိုထွက်ပြေးနေရတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ
်ကျမကနန်းဟောမရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်မိုးမောင်မြို့အနီးရှိမိုင်ဆက်ကောင်တပ်စခန်းကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်ဖွဲ့တို့ကတိုက်ခိုက်သိမ်းပိုင်နိုင်လိုက်ပြီဖြစ်ပြီးမိုးမောက်လွယ်ကျဲလမ်းပိုင်းကိုအပြည့်အဝထိန်းချုပ်ထားလိုက်ပါတယ်။ဧပြီလ3ရက်နေ့မှာမိုးမောင်မြို့အနီးရှိမိုင်ဆက်ကောင်တပ်စခန်းနဲ့ကြောက်စခန်းတို့ကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုင်နိုင်ခဲ့တာလို့ KIA နဲ့နီးစပ်သူတယောက်ကပြောပါတယ်။အဲ့ဒီတိုက်ပွဲတွေထဲစစ်ကောင်စီတပ်ကလီချောင်းနဲ့ပုံကျဲတိုက်ခိုက်ခဲ့တယ်လို့ဧပြီလ3ရက်နေ့တုန်းကလည်းမိုးမောင်မြို့နဲ့ရွာတရွာကိုလေရင်နဲ့ဘုံကျဲချခဲ့လို့ဒေသခံ9ယောက်သေဆုံးခဲ့ပါတယ်
ရှာပြင်းနဲ့မြောက်ပိုင်းဒေသရှိမဘိန်းမြို့နယ်မိုးလုံးရွာမှာတိုက်ပွဲမဖြစ်ပဲလေရင်နဲ့ပုံကျဲခဲ့လို့ဒေသခံ6ယောက်တိဆုံသွားပါတယ်။ဧပြီလ2ရက်နေ့ညနေပိုင်းမှာလေရင်နဲ့ပုံကျဲတိုက်ခိုက်မှုကြောင့်အပြစ်မဲ့ပြည်သူ6ယောက်တိဆုံသွားခဲ့ပြီး9ယောက်ကတော့တာယာပြင်းထန်ရရှိသွားတယ်လို့ဒေသခံတယောက်ကပြောပါတယ်။တိဆုံသွားတဲ့သူတွေရဲ့ဖုန်ကြီးတစ်ပါးလည်းပါတယ်လို့ဆိုပါတယ်။ပုံကျဲခံရမှုကြောင့်မိုးလုံးရွာကအိမ်10လုံးကျော်နဲ့ဈေးဆိုင်တွေပါမီးလောင်ပျက်စီးခဲ့ပါတယ်။
ကရင်နီပြည်မှာစစ်ကောင်စီတပ်ကတပ်ဖြတ်ထားခဲ့တဲ့ဒေသခံပြည်သူအလောင်းတချို့ပြန်လည်တွေ့ရှိခဲ့ပြီးပြန်မကောက်နိုင်သေးတဲ့အလောင်းတွေလည်းရှိနေတယ်လို့ဒေသခံတွေနဲ့ကရင်နီတော်လိုင်းရင်ရစုတွေကပြောပါတယ်။တစ်လေလုံးစစ်စင်ရေးနောက်ပိုင်းဒီမော်ဆိုးမြို့နယ်ထဲစစ်ကောင်စီတပ်ဖွဲ့တွေတပ်ဆွဲထားတဲ့နေရာတွေမှာအရက်သားပြည်သူအလောင်း၅လောင်းတွေ့ရှိခဲ့တယ်လို့နယ်မြေရှင်းလင်းရေးလုပ်နေတဲ့ဒီမော်ဆို PDF ရဲပေါ်တယောက်ကပြောပါတယ်။တေဆုံးသူတွေထဲဒီမော်ဆိုးမြို့နယ်ဒေါငန်ခါရက်ွက်လေးကအသက်50ရွေအမျိုးသားတယောက်နဲ့တနန်းဥကွိုင်ကအမျိုးသားတယောက်ဖြစ်ပြီးဂျာနဲ့လူတွေကတော့ဘယ်သူဘဝဖြစ်တယ်ဆိုတာမသိရသေးပါဘူးဒါအပြင်တစ်လေးလုံးစစ်စင်ရေးကာလအထဲလွယ်ကောအချင်းထောင်နားမှာပြစ်ခတ်ခံထားရတဲ့ပြည်သူတွေရဲ့ရုပ်အလောင်းတွေလေးလာနီးပါးကြာလာတဲ့အထိပြန်မတည်ယူနိုင်သေးဘူးလို့ဆိုကြပါတယ်
Shampi Tao Pai Sisai Mune Rega, Yakwetai Mama Pau Kwe Dire, Lene Chichi, Jatara, Mia Piashi, Lu Tita Kanuga, Piovari, Papa Kwe Dire, Selene Junja, Pisi Rijao, Evila Tayeniga, Sepi Tensha, Yakani, Sisai Murego, Piatore, Tita Kan, Muda Diao, My Name Mibi, Chira Pella Yarelu, Pienelo, Pianjai Tao, Kantioga, Piovari, Jacquari de Ma, Jani, Sikamsi, Lene Chivi, Mainui, Pau Kwe Dira, Shini, Dira Jao, Sepi Tensha, Tare, Tita Kanu.
ချင်းပြည်နယ်မင်းတပ်မြို့နယ်မှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုနေ့ရက်7ပြုလုပ်ခဲ့တာကြောင့်အရက်သားပြည်သူနဲ့နေအိမ်တွေထိခိုက်ပျက်စီးခဲ့ပါတယ်။မင်းတပ်မြို့နယ်တိုက်နယ်နှစ်ဖက်ကိုဧပြီလ၁ရက်နေ့မနက်ပိုင်းတနင်္လာနေ့မှာဖြတ်အားဖြင့်ပေါင်900ဘုံးအပါအဝင်လေကြောင်းတိုက်ခိုက်မှုစဲကျင်းထပ်မံပြုလုပ်ခဲ့တာဖြစ်တယ်လို့မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွ
တမြွနဲ့တိုက်နယ်အမှတ်73ထဲကအောက်ချိုင်ရွာဘက်ကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုထပ်မံပြုလုပ်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုမှာတော့အရတားပြည်သူ9ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပြီးတယောက်ကတော့ခြေတစ်ဖက်ဆုံးရှုံးလိုက်ရပါတယ်။
ပါတီတီထောင်ခွင့်လျှောက်ထားတဲ့ကရင်ပြည်နယ်အခြေဆိုင်မွန်ငင်ငွေရေးပါတီ MUP တဖြစ်လေမွန်တုတေပါတီကိုအေဘီလာတယနီရက်ဆွေးနဲ့နိုင်ငံပါတီအဖြစ်မှတ်ပုံတင်ခွင့်ပြုလိုက်တယ်လို့ပြည်ထောင်စုယူကော့ပွဲကော်မရှင်ကထုတ်ပြန်ပါတယ်ပါတီမှတ်ပုံတင်အမှတ်48ဖြစ်တဲ့မွန်တုတေပါတီရဲ့ဗဟုရုံးချုပ်ကိုကရင်ပြည်နယ်ဖန်အံမြို့မှာရုံးဖွင့်ထားပြီးတော့ကျန်ရင်စိတ်ကြီးကော့ကရီလိုင်းပွဲဖန်အံနဲ့မြောင်းဝတီမြို့နယ်တို့မှာပါတီရုံးဖွင့်လက်သွားဖို့စီစဉ်ထားတယ်လို့ဆိုပါတယ်ဒါပေမဲ့စစ်ကောင်စီနဲ့ပူပေါင်းထားတဲ့မွန်ငင်ငွေပါတီ MUP ကတော့ပြီးခဲ့တဲ့နှစ်မတ်လကလေးကပါတီတီထောင်ခွင့်လျှောက်ထားပြီးမဲ့ပြီးထောင်စုယူကော့ဝင်ကော်မရှင်ကခွင့်ပြုချက်ချမပေးသေးပါဘူ
းအခုဆက်ပြီးသတင်းတော်တွေကိုတင်ဆက်ပေးသွားမှာပါမွန်နဲ့ကရင်ပြည်နယ်ကြားဂျိုင်းမြစ်ထဲမှာလှုပ်ရှားနေတဲ့စစ်ကောင်စီရဲ့ရေတပ်သင်္ဘောကနေလက်နက်ကြီးနဲ့ပစ်ခတ်လိုက်တာကြောင့်ဂျိုင်းမယောမြို့နယ်ထဲမှာရှိတဲ့ဓမ္မသက်ရွာကအိမ်ခြေ300ကျော်မီးလောင်ပျက်စီးခဲ့ပြီးရွာသားတွေကတော့ဘေးလွတ်ရာကိုထွက်ပြေးနေရပါတယ်အခြေအနေအသေးစိတ်ကိုရမရတင်ဆက်ထားပါတယ်
လလဆဲမှာတိုက်ပွဲတွေမရှိပေမဲ့လည်းစစ်ကောင်စီတပ်ဖွဲ့ကနေမထင်ရင်မထင်သလိုရွာတွေတဲကိုနေ့စဉ်ရက်ဆက်အမြောက်လက်နေကြီးတွေနဲ့ရန်တပ်ဖြစ်ခတ်နေတာကြောင့်မိဘေးနဲ့စစ်ဘေးရှောင်နေရတဲ့ဓမ္မတရွာသားတွေအပြင်အနီးအနားကျေးရွာတွေကဒေသခံတွေတင်းရှောင်နေရတာဖြစ်ပါတယ်ဘလူးကျွန်းကလူမှုကယ်ဆယ်ရေးတင်ခေါင်းဆောင်တယောက်ကအခုလိုပြောပါတယ
်အခုစစ်ရှောင်တယ်မိဘေးရှောင်လာတယ်ဓမ္မတပေါ့ဒီကအခုမုဒုန်မှာဆိုရင်ဘလုံးကလေးကဆို348ဦးရောက်လာတယ်။ခုံကြောက်နေမှာပေါ့နော်။ဟုတ်တယ်ရေတောင်စုံမူဒုံအမအမိုးကြောက်ဖြူနေရွာလို့အပြိုင်ပေါ်တော့လူကျွန်းမှာဒီနေ့လာကြတာမလာဘဲနဲ့တော့တဲ့မှာရောက်နေတဲ့ဟိုအဲ့မှာအများကြီးပဲအခုအဲ့ကိုတုံးကမနော်နော်အဲ့ဒါပြရစုပ်ပြရှိနေပါတော့အဲ့မှာမှာဆက်ရောက်လာနေတော့မယ်နောက်ပိုင်းစားတဲ့ပြင်တို့ပို့ပြီးတော့လူကြီးကများများလာတယ်
။ကျိုင်းမြကန်နဘေးကရွာတွေမှာလည်းတိုက်ပွဲတွေဖြစ်လာမှနဲ့လက်နက်ကြီးတွေကြားလာမှဆိုလို့မော်လမြိုင်ဘက်မှာထွက်ပြေးတင်းချောင်နေရတယ်လို့ဇာတပင်ရွာသားတယောက်ကအခုလိုပြောပါတယ်
ကျွန်တော်တို့စာရီမှာကခလေးအရှိတတိုက်ရင်ခြေဆိုင်တယ်အဲ့ဒီရှိတတိကနေတရနာဘက်ကိုလက်နဲ့ကြီးနဲ့လှမ်းပြတဲ့အခါမှာကျွန်တော်တို့စာရီရောအပေါ်ကနေခြေဆံတွေဖြက်ဖြက်ပြီးသွားနေတော့ကျွန်တော်တို့ရွာမှာဆက်မနေရတော့ဘူးနောက်ပြီးတော့ရွာနားမှာရှိတဲ့ရေတက်စစ်တီဘောကနေဟိုဘက်ကိုလက်နဲ့ကြီးတွေနဲ့လှမ်းပြနေတော့တကယ်လို့ကဟိုဘက်ကနေပြီးတော့ဒီဘက်ခလေးအရှိတတိကိုရောရေတက်စစ်တီဘောရောလက်နဲ့ကြီးတွေနဲ့ပြန်ထုတ်ရင်တော့ကျွန်တော်တို့ရွာဟာဓမ္မရလိုပဲမိလောင်သွားနေတယ
်ပြည်သူတွေကိုရန်လိုလိုဆက်ဆံနေတဲ့စစ်ကောင်စီဟာလူတွေရဲ့အတက်ကိုတံမိုးမထားပဲရွာတွေကိုလက်နဲ့ကြီးတွေဖိခတ်နေတာဟာစစ်ရဇဝဲမှုကိုအပြင်းထန်ကျူးလွန်နေတာလို့မွန်ပြည်တော်လှန်ရေးတပ်ဖွဲ့နိုင်နဂါးကအခုလိုပြောပါတယ
်ဒီဖြစ်စဉ်ကိုကြည့်မယ်ဆိုလို့ရှိရင်စစ်ကောင်စီဟာသူတို့ရဲ့အနာတီးတာရေးအတွက်ပြည်သူကိုလည်းရန်သူလိုတဖွဲ့ဆက်ဆံတယ်ဆိုတာတွေ့ရတယ်နောက်တစ်ချက်ကလူတွေရဲ့အတက်ကိုဗဒနာမထားပဲဟိုလူစိတ်မရှိဘဲနဲ့အခုလိုရွာတွေကိုဒီလက်နေကြီးနဲ့ပြစ်သွင်းတာကိုကြည့်ချင်းအားဖြင့်ဒီစစ်ကောင်စီဟာဒီစစ်ရာဇဝတ်မှုကိုပြင်းအထန်ကျူးလွန်နေတယ်ဆိုတာဒါတကနောက်တစ်ခုပဲလို့ကျွန်တော်တို့ပြောချင်ပါတယ်ခင်ဗျ
Pigere Malan has Sangayanima, Cockeray Mune, Cobain Yes Kango, Monekayan, Puwan Tolan Yi Tapuere, Takaitan Baby, Sikansi Tapuwen, Dise Jogo, Sito Bandri Pier, Pansi Cosan Tuarebo, Leto Pianet Nene, Taipuere Messire, Tamarayuarego, Mianet Piacapi, Miran Zigeralo, Sieke Katriga, Tontani Jabare.
Sending Nema, became a mashla gong at a cut kere, lady in Mong Nanjau, made a neck gambler munet taker, sipping shouts a canary a barway, Luni ain't it a sound to Tango, Tika Piersi Gabriel, Pianet two down ye to a goony relu and his little subari, Gurubaga Susie Tabari.
Malana said the Yeniga, Taika Kere, Limbian Moranjau, Mina Mune, Tiny Abma, Dinit, Don Lima, Shire, Gio Bankonese Loga, Sibi Shams, a canary of Bowing, Luni Inchi Asao, Gaya Joha, Mula, Puja Piasi, Kayavari, Akuro, Piale, Tutang, Pubin Yedre, Akumiri, Luani, Elo, Mina Mune, Sibi Shams, a Kamia, Siman Kanque Mukomati, Usaldu, Uloringa, Piovari.
เนี่ยที่ซงชงหัวหมูคาเซปูเมียเลยตัวตอนแรกเนี่ยกูเจนจีเนาะกูมีแต่สองเดียวมันยาวชินาเราไม่ใช่ปีบ้างแต่ช่วงสุดท้ายเนี่ยไอ้หมูป่าตัวเนี่ยตัวเนี่ยไอ้หมาตัวนี้เนี่ยมาสุดตัวจีตันนี่เวียเอาหมาอู่ตายเลยโอ้มาไล่กันเนี่ยจะเชื่อเราแล้วมีปีน้ำมาเต็มเวรุยาเลยหามีเนี่ยหมูปูสุดท้ายเราได้ยินตัวเปลี่ยนมาดีจ้าเลยมีจีบ้างบางคนเนี่ยตัวจีตันนี่จ้าพูดมีท้องบางคนเนี่ยตัวจีตันนี่
มีนั่นมีเนี่ยใจเนี่ยมันนี่เนี่ยมันลีมาชีเร่สิ่งเหล่านี้เนี่ยสาวอุ้งรีปูเปียสีเขวีมีเนี่ยจะคู่ลงมาเนี่ยบางอาญาจอบเปียสีมูชีเขเรลูมีนั่นมีเนี่ยสิบเอ็ดสาวสักคำยาสิมันขังเขวมูกมติเยสิยนุยยาตียาวเร่กำเริ่มมีเนี่ยมาเลยลีเบียมโมเรนจาวบัดไอสาวอุ้งเสียงเสียงกันสาดิจาวป่าวเร่ลุนีเองคนเนี่ยจอบเปียสีมูชีเขเรลูกำเริ่มมีปีดูโอชูยพเวตาวินชีดูกับพี่ว่าเร่
แต่ยาที่ได้เราเอ๊ะได้ดูมาส่งชงมาตลอดกูจีเลยบ่เนาะพวกอะไรไอ้ท้องสัวคนยาจอบเพี้ยนนี่เราไม่ได้ทานบ่เนาะยิ่งมีเนี่ยเป็นเจ้ากันนี่มีคำว่าแย่งแค่แค่เลยดิลงลงเปียสีเลยแย่งสาวผู้รู้แม่นี่เองเราจะมารู้เปียผู้ซีเซนชีเลยดีดีดูตาจินสานาอีบ่ทานานี่จะเสียจะมารู้เต็มห้าชีเลยจะเนี่ยเพื่อซีเนี่ยเราคุยที่อันจูเรียบารียานี่ดีมึงได้ด้วยกูยี่เดชเนี่ยสมัครเสร็จไปแล้วเราไม่ชีเทียบ่เนาะ
ลีเบียนมองในจอกำเริ่มมีเนี่ยมาในจะใช้ตัวไปเปียสีมูเนอารมณ์เปียสีมูง่ายจ่อเสียค่าสาวบัดไอสาวซาดินจ่อเสียนี่เองเนี่ยคำว่าสาวป่าวเองกูยินเชิญเดอารมณ์เบาเสียนี่ว่าที่ก็เปียสีเขียร์เรลูกำเริ่มมีเนี่ยไปดูโอชูยพเวสิ่งอย่างตีอวาร์เร เป็นต้นเนี่ยกำเริ่มมีเนี่ยก็ลีเบียนแทนปีดูรีเนี่ยก็ลีเนี่ยเนื้อสุกุดาโอกาตาลปัดดูเนี่ยจะไปต้นเนี่ยเปลี่ยนผิวเปลี่ยนบีนิทัยนิจายาวาร์เรลีเบียนเต็มปีดูรีฮะที่นี่เช่นที่กุ้งรีมาตะคุมาเมียจ่าติดลูเป็นยูจีสุยาลูดาเชนสานาทับทายเนี่ยเปียเนี่ยสัญญาสิมังคังคุยเวจิธานากุเลเต็มปีอาชาเซพิเดลูสุวาร์เร
อคุสะปิตระเห็นเช่นเจ้ากูน่าสนใจมาบ้ามองมองมิวอันนี้สิไม่สักกองตัดสักครั้งกูเขียนอีเนปูปองตัดตุกะได้ไข่ติ้งไปเลยบีมองมองเรื่อยเจริญไปกูอภิวาทเห็นเจ้าท้าเลยบาร์เร่ฉันปิมยาวไปมาเป็นมิวเนมโลงยามาได้ป่วยมาเพียบเป้เสด็จกาลีเนบงเจคัลูได้รักหันชาวยาวตีส่งเขบาร์เร่
ตัวเราเชื่อว่าคุณน่าเสียงเกจาระการเนื้อเสียงดีตาแต่งนาฬิกาเนี่ยเป็นเสียงเต็มเสียงปีนี้ได้ใจยินดีรับไว้เช่นไรนาฬิกาสีเสียงมาเพียงส่งใจเอามาเชิญจุมาอามีบ้างคุณสื่อสารในนักสอยามเนี่ยมาในกบัตรนี้ตระหนงตั้งแต่ชั้นในยุคตันวิดีโอเรื่องบัมบี้สตอร์ฟิวในนิวส์ทอล์กเนี่ย ฟิวเอเบอร์มิสเฟซบุ๊กยูทูบสามเณรอะไรมาเชื่อมโยงเพียงเล็กชิ้นน่าสนใจมาเลยเนี่ยกูรอเจนี่เลยเชิงตัวมาตรีเจนเจ้ากูจะน้องว่าเสบิตเดียบมาเลยเนี่ยจะได้เรียนนี่ก็ลงยุ้ยกองสิมาสุนีเรียนมาเย่เด็กเพื่อนสุนีเวมาเมื่อมาเนี่ยมาหน้าท้องนั่นเสร็จเลี้ยงนี่ด้วยลูกตาเจนสนามกูนี่เสียชุดตัวมาเช่าตันลัวเมลูคัมเมนทาจาวลูกตาเจนสนามกูเสียหนี้ในยูเอ็นอุชาก็เปียวว่าเลยที่ประมาณนั้นหน้าท้องนั่นเสร็จเนี่ย เฟรนด์นับไปกูจะดูแลสบายเลยมาเลยงั้นมาลูกสตงนั้นนี่บ่าลูกเย่เนี่ยนั่งง่ายยังไงเนาะสนิทกับมันลองเล่ามุดแดงแค่นี้จะจบพี่ว่าเลยแต่ข้ากูพิจารณาไปกูพยายามจะพันนี่เลยมาเนี่ยอีเนี่ยสวยเลยบ่พี่อาเป๋บ่กูเลยทำการลูกคุยกับสิ่งก็จะได้เรียนนี่ก็ทบทวนยิ้มอยากให้บ่าเลยมาสิกับสิ่งก็คนนั้นงั้นได้บ่ลูกคุยชุบบ่บ่เจ็ดเดือนนี่ต้องเรียนรู้ยงจีเย่เรียนลองซาจีเต็มปุระเลยมันลบหู ท่านยืนยันเท่าที่ว่าท่านยืนยันเท่าที่ว่าท่านยืนยันเท่าที่ว่าท่านยืนยันเท่าที่ว่าท่านยืนยันเท่าที่ว่าท่านยืนยันเท่าที่ว่าท่านยืนยันเท่าที่ว่าท่านยืนยันเท่าที่ว่าท่านยืนยันเท่าที่ว่าท่านยืนยันเท่าที่ว่าท่านยืนยันเท่าที่ว่าท่านยืนยันเท่าที่ว่าท่านยืนยันเท่าที่ว่าท่านยืนยันเท่าที่ว่าท่านยืนยันเท่าที่ว่าท่านยืนยันเท่าที่ว่าท่านยืนยันเท่าที่ว่าท่านยืนยันเท่าที่ว่าท่านยืนยันเท่าที่ว่าท่านยืนยันเท่าที่ว่าท่านยืนยันเท่าที่ว่าท่านยื ဒါပြင်ဆက်လက်နဲ့ပစ္စည်းတွေတရမွေလွှဲပြောင်းပေးနေတာရဲ့ရဆိုင်ကြဖို့လဲတိုက်တွန်းထားပါတယ်။တခါဂါဇာအရေးနိုင်ငံတကာသတင်းတပုတ်မှာတော့အစ္စရေးကိုအမေရိကန်ရဲ့ဆက်လက်ပံ့ပိုးမှုဟာပါလက်စတိုင်းရဲ့သားရီနဲ့ဂါဇာဒေသခံတွေအတွက်လူသားဆန္ဒမှုအကူအညီတွေကိုကာကွယ်ပေးဖို့အစ္စရေးဘက်ကဘယ်လိုလုပ်ပေးမယ်ဆိုတဲ့အပေါ်မူတည်နေတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအစ္စ နဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်ကဒီလိုလူသားဆန္ဒမှုကူညီသူတွေကိုပြစ်ခတ်တာနဲ့အဲဒီကလူသားဆန္ဒမှုအခြေအနေတွေကိုလက်ခံနိုင်စရာမရှိကြောင်းအစ္စရေးဝန်ကြီးချုပ်ကိုဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တယ်လို့သမ္မတအင်ပီရိုကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ထိတ်တန့်သတင်းကျင်းတွေကတော့ဒီလောက်ပါပဲ။ကုမနက်ခဲအစီအစဉ်ထုတ်လွှင့်မှုကကိုစုံမှုကျော်ဖြစ်ပြီးရုပ်သံဒါရိုက်တာက James Smith ဖြစ်ပါတယ်ခင်ဗျာ။ဒီဝေအမေရိကန်တိုင်းရဲ့မနေ့ပိုင်းအစီအစဉ်လေးကိုဒီမှာပဲအဆုံးသတ်ပြသည်ညာတော်တော်ရှင်နေအားလုံးဖေးရနေကင်းချမ်းမရှင်တော့ပါစေကျွန်တော်ငင်းငိုင်းပါခင်ဗျာ